Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇန်နဝါရီ25ရက်တနင်္လာနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30 နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမခင်ပြူထွေးပါစီရီယယ်ကင်းဆိုင်ရာညီငယ်ရေးဆွေးနွေးပွဲတွေစတင်နိုင်မဲ့နေ့ရက်အချိန်ရှင်းရှင်းလင်းလင်းဖြစ်အောင်လာမယ့်နေ့ရက်အတွင်းမှာအပြည့်အစုံကြိုးပမ်းနိုင်ဖို့မျှော်လင့်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။တခါဒီမြန်မာတက်မတော်ကာဝေးရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အာရှဒေသအတွင်းကနိုင်ငံတချို့မှာတော့ဒီနေ့ဆောင်းရသည့်အေးတန်လွန်ခဲ့တာကိုခံစားနေရပြီးထိုင်ဝမ်မြို့တော်နဲ့ထိုင်ပေဒီပတ်ဝန်းကျင်ဒေသမှာတော့လူ60ထက်မနည်းသေဆုံးခဲ့ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပြီရှင်ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံကြတဲ့အပေါ်ထင်မြင်ချက်နဲ့ပတ်သက်ပြီးကြားကြရမှာကတော့
ကာကျုံနဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးရတဲ့အကျိုးရှိတဲ့တွေ့ဆုံဆွေးနွေးမှုတစ်ခုလို့ပဲကျွန်တော်မြင်တယ်ကောင်းမွန်တဲ့အကျိုးရတဲ့ဒီပေါ်ထွက်လာလိမ့်မယ်လို့ကျွန်တော်ပြောလဲနေတယ်
68မြို့ဆက်ပွင့်လင်းလူအဖွဲ့စီကကိုမြရင်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းတိုက်ခိုက်ခံရတဲ့အကြောင်းလက်ဗရောင်းတောင်တင်းနီစီမံကိန်းနဲ့ပတ်သက်ပြီးဒေသခံနဲ့အာဏာပိုင်တွေတွေ့ဆုံညှိနှိုင်းကြမယ့်အကြောင်းနဲ့ဤတနောထုတ်လုပ်မှုအကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရသတင်းတွေကိုမကင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးပါအောင်ရှင
်စီးရီးယားနိုင်ငံဆိုင်ရာညီငယ်ရေးဆွေးနွေးပွဲတွေစတင်နိုင်မဲ့နေ့ရက်အချိန်ရှင်းရှင်းလင်းလင်းဖြစ်အောင်လာမယ့်နေ့ရက်အတွင်းမှာအပြည့်အစုံကြိုးပမ်းနိုင်ဖို့မျှော်လင့်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့ပြောဆိုလိုက်ပါတယ်။စီးရီးယားဆူယားနဲ့တိုက်ခိုက်ဖွဲ့ရရဲ့ဆစ်ဆက်ညှိနှိုင်းဆွေးနွေးမှုတွေကိုဒီကနေ့တနင်္လာနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစတင်နိုင်ဖို့ကုလသမဂ္ဂကလိုလားခဲ့ပေမဲ့လို့ဒီဆွေးနွေးပွဲကိုဘယ်သူတွေကိုဖိတ်ကြားမလဲဆိုတဲ့အပေါ်မှာသဘောထားကွဲလွဲမှုတွေကြောင့်ကျင်းပမဲ့အချိန်နှောင့်နှေးနေတာပါ။ဆွေးနွေးပွဲနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုစီးပွားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကူစလဲစတက်ဖန်ဒီမစ္စတူဝါကဒီကနေ့နောက်ပိုင်းမှာထုတ်ပြန်မှုရှိပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတော့ပထမနေ့မှာအစည်းအဝေးပြတ်သွားတာထက်စာရင်ရက်အနည်းငယ်အချိန်ယူစောင့်ပြီးဆွေးနွေးမှုလုပ်ငန်းစဉ်တွေကိုစနစ်တကျချမှတ်စီစဉ်ဆောင်ရွက်တာကပိုပြီးတော့ကောင်းမွန်လိမ့်မယ်လို့သူ့ရဲ့လာအိုနိုင်ငံခီးစဉ်အတွင်းမှာပြောကြားသွားပါတယ်။အမေရိကန်အစိုးရအနေနဲ့စီးရီးယားတိုက်ခိုက်ဖွဲ့တွေကိုနိုင်ငံရေးစီးရင်တဲ့ငွေကြေးထောက်ကူတွေလက်ရှိတိုင်းဆက်လက်ထောက်ပံ့ပေးသွားမှာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။သမရဘက်ရှာယယ်အာဆက်ရဲ့အခန့်ကဏ္ဍအပါအဝင်တိုင်းပြည်ရဲ့အနာဂတ်ကိုစီးရီးယားပြည်သူတွေကပဲဆုံးဖြတ်ရမှာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောဆိုသွားပါတယ်ရှင်
။ပြင်သစ်နိုင်ငံကအကြမ်းဖက်တိုက်ခိုက်မှုစီးရီးယားနဲ့အီရန်နိုင်ငံမှာဖမ်းဆီးခံထားသူတွေကိုကောင်းဖြတ်ကွပ်မျက်မှုတွေပြုလုပ်ခဲ့ကြတဲ့အကြမ်းဖက်သမားကိုပါဝင်တဲ့ဗီဒီယိုကို IS အစိုးရအဖွဲ့ကထုတ်ပြန်လိုက်ပါတယ်။ဒီဗီဒီယိုထဲမှာပြီးခဲ့တဲ့နိုဝင်ဘာလကပြင်သစ်နိုင်ငံပါရီမြို့တော်မှာပြုလုပ်ခဲ့တဲ့တိုက်ခိုက်မှုတွေကိုလည်းပြသထားပြီးဒီလူတွေဟာပြင်သစ်ကိုဒူးထောက်အောင်လုပ်နိုင်ခဲ့တဲ့ရဲရင်သူချင်းတွေဖြစ်တယ်ဆိုပြီးတင်စားထားပါတယ်။ပါရီမြို့တိုက်ခိုက်မှုတွေနဲ့နောက်ပိုင်းရဲတပ်ဖွဲ့ရဲ့စီးနှင်းရှာဖွေမှုတွေအတွင်းအဲဒီ၉ဦးလုံးသေဆုံးသွားပါတယ်။ဘယ်လ်ဂျီယံနဲ့ပြင်သစ်နိုင်ငံသားအများစုပါဝင်တဲ့အဲဒီရောက်အစွန်းရောက်သမားတွေဟာဘုံနဲ့တနက်တွေတုံးပြီးပြင်သစ်နိုင်ငံကနေရာတချို့ကိုတိုက်ခိုက်ခဲ့တာကြောင့်လူ130လောက်သေဆုံးခဲ့ပါတယ်။ဒါပြင်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ပုံကိုလည်းဗီဒီယိုမှာထည့်သွင်းဖော်ပြထားပြီးသူတို့ရဲ့အယူဝါဒကိုမယုံကြည်သူတွေသူတို့ဓာတ်ချက်နဲ့တည်ဆုံးရမယ်ဆိုပြီးတော့သတိပေးပြောဆိုခဲ့ပါတယ်။ IS တွေကိုရှင်းလင်းဖို့လှုပ်ဆောင်နေတဲ့အမေရိကန်ဦးဆောင်ညွန်ပေါင်းအဖွဲ့မှဗြိတိန်နိုင်ငံလည်းပါဝင်ပြီးအီရတ်နိုင်ငံကစစ်စင်ရေးတွေမှာအဓိကလှုပ်ဆောင်နေတာပါ။ဒါပေမဲ့လည်းလွန်ခဲ့တဲ့လကစလို့စီးရီးယားနိုင်ငံကလေကြောင်းစစ်စင်ရေးတွေမှာလည်းဗြိတိန်နိုင်ငံပါဝင်လာပါတယ်ခင်ဗျာ။
စံပယ်ဖွဲ့ချီမုံရေးအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းဖွဲ့မှာပါဝင်နေကြတဲ့နိုင်ငံတွေကိုချိတ်ချောက်ထားတဲ့ဗီဒီယိုခွေကို IS စစ်သွင်းကြောအဖွဲ့ကထုတ်ပြန်လိုက်ပေမဲ့လည်းပြည်သစ်နိုင်ငံအနေနဲ့ကတော့အစံပယ်လှုပ်ရှားမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုနောက်ဆုံးမှမဟုတ်ဘူးလို့ပြည်သစ်သမ္မတ François Hollandeကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကပြည်သစ်နိုင်ငံပါရီမြို့မှာလူတွေအများပြားသေချေခဲ့ရတဲ့တိုက်ခိုက်မှုတွေမှာပါဝင်တဲ့ဘာသာရေးအစိုးရတွေအကြောင်းကိုဒီဗီဒီယိုထဲမှာဖော်ပြထားတာပါ။အိန္ဒိယနိုင်ငံကို၃ရက်ကြာရောက်ရှိနေတဲ့ Mr. Olong ကအချမ်းဖတ်လှုပ်ရှားမှုချိန်မုံရေးပြင်သစ်ရဲ့လှုပ်ဆောင်မှုတွေကိုဘယ်လိုအရာမျိုးချိန်ချောက်မှုမျိုးကမှမဟုတ်ထားနိုင်ဘူးလို့သူ့ရဲ့အိန္ဒိယနိုင်ငံခီးစဉ်ဒုတိယနေ့ဖြစ်တဲ့ဒီကနေ့ဒီ New Delhi မြို့မှာပြောဆိုသွားပါတယ်။အိန္ဒိယဝန်ကြီးချုပ် Narendra Modi ကလည်းပြင်သစ်နဲ့အိန္ဒိယနှစ်နိုင်ငံစလုံးဟာတိတ်မကြခင်ကအချမ်းဖတ်တိုက်ခိုက်မှုတွေကြုံခဲ့ရတဲ့နိုင်ငံတွေဖြစ်တာကြောင့်နှစ်နိုင်ငံအကြားသွေးစည်းမှုကိုပြတာတဲ့အနေနဲ့ပြင်သစ်ခေါင်းဆောင်ကိုသူဖိတ်ကြားခဲ့တာလို့ဆိုပါတယ်။Mr. Olong ရဲ့အခုခီးစဉ်အတွင်းမှာတော့ပြင်သစ် Rafale တိုက်လေရင်36စင်ကိုအိန္ဒိယကဝယ်ယူဖို့ကိစ္စနဲ့ပတ်သက်လို့ခေါင်းဆောင်တို့အကြားသဘောတူလက်မှတ်ရေးထိုးခဲ့ကြပေမဲ့ငွေပေးချေမဲ့အပိုင်းအသေးစိတ်ဆွေးနွေးနေကြတယ်လို့အပြစ်သက်လှုပ်ဆောင်ဆရာတွေကတော့ကြံနေပါသေးတယ်ရှင်။
အမေရိကန်သမ္မတတာဝန်ထမ်းဆောင်ဖို့ကိုယ်စားလှယ်လောင်းတွေဟာလာပေါင်းတော်ကြာမဲဆယ်စည်းရုံးမှုတွေစကားစစ်တုံးမှုတွေပြုလုပ်ခဲ့ကြပြီးတဲ့နောက်လာမယ့်သတင်းပတ်အတွင်းမှာအိုင်ဝါပြည်နယ်ကမဲဆန္ဒရှင်တွေဟာသမ္မတကိုယ်စားလှယ်လောင်းကိုရွေးချယ်ပြနိုင်တော့မှာပါပြည်နယ်တစ်ခုစီကနေပြီးတော့ကိုယ်စားလှယ်လောင်းရွေးချယ်တဲ့ Caucus Call ပါတီရင်းမဲပွေးပွဲတွေကတော့ဖေဖော်ဝါရီ1ရက်နေ့မှာအိုင်ဝါပြည်နယ်မှာစတင်မှာဖြစ်ပြီးဇူလိုင်လအတွင်းမှာတော့နိုင်ငံလုံးဆိုင်ရာပါတီညီလာခံကျင်းပပြီးတော့ Democratic and Republican ရဲ့သမ္မတလောင်းဘယ်သူတွေဖြစ်မလဲဆိုတာကိုရွေးချယ်မှာဖြစ်ပါတယ်အိုဝါပြည်နယ်ကအခုလက်ရှိကောက်ယူရရှိထားတဲ့စစ်တမ်းတွေအရဒီမိုကရက်ပါတီကအမေရိကန်နိုင်ငံသားဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့ဘာမောင့်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်တို့ဟာတိတ်မကွာလာပေမဲ့မေရီလန်းပြည်နယ်အုပ်ချုပ်ရေးမှူးဟောင်းမာတင်အိုစမဲလီကတော့နောက်မှအတော်ပြတ်ကျန်နေခဲ့ပါတယ်ရီပပ်ဘလီကန်ပါတီဘက်မှာတော့ဘီလီယံနာတထေးကြီးဒေါ်နယ်ထရမ့်နဲ့တက္ကသစ်အထက်လွှတ်တော်အမတ်တက်ခရူးစ်တို့ဟာတခြားဆန်တဲ့ဦးတဲ့ရှေ့ကနေပြေးနေပြီးလွန်ခဲ့တဲ့အပတ်ကစတန်ကောက်ယူချက်အရတော့ဒေါ်နယ်ထရမ့်ကရှေ့ဆုံးမှာပြေးနေတာပါဒါပေမဲ့လည်းတကယ်လို့ဒေါ်နယ်ထရမ့်မှာ Republican Party သမ္မတကိုယ်စားလှယ်လောင်းအနေနဲ့ရွေးချယ်မခံရဘူးဆိုရင်တော့တတိပုဂ္ဂလအနေနဲ့ဝင်ရောက်ရှင်ပြိုင်မှာကို Republican တွေကြားဆွေးနွေးမှုတွေရှိနေပါတယ် Republican မဲဆန္ဒရှင်ချို့ကဒေါ်နယ်ထရမ့်နောက်ကိုလိုက်ပါသွားနေတာကြောင့် Republican မဲဆန္ဒရှင်တွေကြားမဲကွဲသွားနိုင်တဲ့အခြေအနေကြောင့်မှာ Democrat ဘက်မှာလည်းအလားတူအခြေအနေမျိုးကိုရင်ဆိုင်နေရပြီးနယူးယောက်မြို့တော်ဝန် Michael Bloomberg ကလည်းလာမယ့် November လရွေးကောက်ပွဲမှာတတိပုဂ္ဂလအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့စဉ်းစားနေတယ်ဆိုပြီးလွန်ခဲ့တဲ့ပတ်ကပြောဆိုခဲ့ပါတယ်။သူဟာတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးတရေသားဖျက်ချပိုင်ခွင့်နဲ့ရွှေ့ပြောင်းချေချနေထိုင်သူတွေအရေးမှာ Democrat တွေရဲ့ရည်တည်ချက်နဲ့သဘောထားချင်းတူညီသူတူဖြစ်တဲ့အတွက် Democrat မဲဆန္ဒရှင်တွေအနေနဲ့မျက်စိကျစရာအခြေအနေဖြစ်နေပါတယ်။ဒါပေမဲ့လည်း Democratic Party ရဲ့သမ္မတကိုယ်စားလှယ်လောင်းအဖြစ်သူအရွေးမခံမှာသာ Mr. Bloomberg အနေနဲ့ဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ယူဆကြောင်း NBC ရုပ်မြင်သံကြားရဲ့ Meet the Press အစီအစဉ်မှာ Ms. Clinton ကပြောကြားသွားခဲ့ပါတယ်ခင်ဗျာ
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ဆိုင်းဒိုမီတာ25 kHz 11965ဆိုင်းဒိုမီတာ32 kHz 9323ဆိုင်းဒိုမီတာ51 kHz 9885စနီတန်နူးနေမှာဆိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေရဲ့တင်းလာနေညမြန်မာနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါံဆန်းစုကြည်တို့ဒီကနေ့နေပြီးတော့ပြင်းထန်ရေးတာအဲ့ခမ်းမအဆောင်မှာတွေ့ဆုံဆွေးနွေးနေကြပါတယ်။ဒီကနေ့မိုးလွယ်2နာရီကနေ4နာရီအထိ2နာရီကြာတွေ့ဆုံဆွေးနွေးကြတာပါ။ရွေးကောက်ပွဲလွန်ကာလအခုအပြောင်းနဲ့တင်းကြီးအေးချမ်းရေးကိစ္စရက်တွေနောက်လွှတ်တော်နဲ့ပတ်သက်တဲ့ကိစ္စတွေအစိုးရသိဖွဲ့စည်းဆိုင်ရာနဲ့နောက်တနင်္ဂနွေလုံးအပြစ်ခက်ရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းထာဝရညီညွတ်ရေးရဖို့ဆက်ပြီးတော့ဆောင်ရွက်ရမယ့်ကိစ္စတွေကိုဆွေးနွေးကြတယ်လို့တမရကာကွယ်ရေးဦးစီးချုပ်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အဲ့ဒီဆွေးနွေးပွဲကိုတော့တမရကာကွယ်ရေးဦးစီးချုပ်နဲ့အတူဒုတိယတမရကာကွယ်ရေးဦးစီးချုပ်ကာကွယ်ရေးဦးစီးချုပ်ကြီးဒုတိယဘုံချုပ်မူကြီးစိုးဝင်းနောက်ကာကွယ်ရေးဦးစီးချုပ်ယုံကြည်ကဒုတိယဘုံချုပ်ကြီးကျော်ဆွေဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းဦးနဲ့ဒုတိယဗိုလ်ချုပ်ကြီးရဲအောင်တို့တက်ရောက်ကြပြီးတော့ဒေါ်ဆန်းစုကြည်နဲ့အတူဦးဝင်းချင်းဦးဝင်းမြင့်ဦးစော်မြင့်မောင်နဲ့ဒေါက်တာတင်မျိုးဝင်းတို့တက်ရောက်ပါတယ်။2015နိုဝင်ဘာလရွေးကောက်ပွဲမှာ NLD ပါတီအဖြစ်အသံအနိုင်ရပြီးချိန်ကတည်းကဆိုရင်ဒေါ်ဆန်းစုကြည်နဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တွေ့တာဟာဒါဒုတိယတစ်ချိန်ပါ။2015ခုနှစ်ဒီဇင်ဘာလ2ရက်နေ့ကပထမအကြိမ်တွေ့ဆုံခဲ့တာဖြစ်ပါတယ်။အခုဒီချိန်ကတော့သူတို့နှစ်ဦးအပြင်နှစ်ဖက်တာဝန်ရှိသူ4ဦးစီပါပါဝင်ပြီးတော့တွေ့ဆုံခဲ့ကြတာပါရှင်။
မဲခေါမြေဝမ်းအောက်ပိုင်းဒေသမှာကြုံတွေ့နေရတဲ့ငှက်မှုခေါမမှုမပေါက်ကွဲသေးတဲ့ဖောက်ခွဲရေးပစ္စည်းနဲ့ဤပညာဆိုင်ရာအခက်အခဲတွေကိုကင်တွယ်ဖြစ်ရှင်းနေရတဲ့လောနိုင်ငံကိုအမေရိကန်ပြည်အောင်စုကအကူအညီတွေတိုးမြှင့်ပေးသွားဖို့ရှိနေပါတယ်။အမေရိကန်အစိုးရရဲ့ဒေတာရင်းဥဆောင်ကြိုးပမ်းမှုတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကလောနိုင်ငံမျိုးတော် VN ချင်းကိုဒီကနေ့ရောက်ရှိလာတဲ့သူ့ရဲ့ခီးစဉ်အတွင်းရှင်းလင်းသွားသလိုစီးရီးယားအရေးငြိမ်းချမ်းဆွေးနွေးမှုတွေအပါအဝင်အာရှဒေတာပြင်ပမှရင်ဆိုင်နေရတဲ့အကြက်တဲစင်ကာပူမှုတွေကိုလည်းထည့်သွင်းပြောဆိုသွားပါတယ်။လာအိုဝင်ကြီးချုပ်တောင်ဆင်းသမာဗောင်နဲ့နိုင်ငံသားရေးဝန်ကြီးထောင်လန်းဆိုဆိုလက်တို့အပါအဝင်လာအိုအစိုးရရရှိရေးနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်သတင်းတောက်တွေနဲ့တွေ့ဆုံချိန်မှာပြောဆိုသွားတာပါရှိလာတဲ့ကယ်လီဖိုးနီးယားပြည်နယ်မှာအမေရိကန်သမ္မတဘရိုက်ကိုဘာမာအင်ရှင်ဖြစ်လက်ခံကျင်းပမဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အထူးထည်သည့်စည်းဝေးပွဲမတိုင်ခင်ဝန်ကြီးကယ်ရီကအခုလိုဒေတာရင်းကိုလာရောက်ပြီးတွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်နေတာပါလာအိုနိုင်ငံမှာကလင်းငယ်ရီရဲ့ဖွံ့ဖြိုးမှုနှုန်းကိုရပ်တန့်စေတဲ့ငတ်မို့ခေါင်းပါမှုကိုတိုက်ဖြတ်နိုင်ဖို့လောနိုင်ငံတဝန်ကစာတင်ကြောင်းနေမှာအစားအစာထောက်ပံ့မှုအတွက်ဒေါ်လာ6သန်းကူညီမဲ့အစီအစဉ်စတင်လှုပ်ဆောင်နေတယ်လို့လည်းဝန်ကြီးကယ်ရီကပြောကြားသွားပါတယ်ခင်ဗျာ
မလေးရှားနိုင်ငံရဲ့ကျန်းဖက်ဝါဒစန့်ကျင်ဥပဒေသစ်ဟာသူ့အဆို IS စစ်သွေးကြွအဖွဲ့ရဲ့တကယ့်ချင်းချမှုတွေကိုတိုက်ဖြတ်နိုင်ဖို့လိုအပ်တဲ့လက်နက်တစ်ခုဖြစ်တယ်လို့ဝင်ကြီးချုပ်နာဂျစ်ရာဇက်ကပြောဆိုလိုက်ပါတယ်။ကွာလာလမ်ပူမြို့တော်မှာနှစ်ရက်တာကျင်းပနေတဲ့အကျန်းဖက်အစွန်းရောက်မှုများဆိုင်ရာနိုင်ငံတကာညီလာခံအစဒီကနေ့ဒီနေ့လာနေမှာမစ္စတာနာဂျစ်ကမလေးရှားရဲ့ဒီအကျန်းဖက်ဝါဒစန့်ကျင်ဥပဒေသစ်နဲ့ပတ်သက်ပြီးတော့ကာကွယ်ပြောဆိုခဲ့တာပါ။လူခွင့်ရေးတကြွလှုပ်ရှားသူတွေကတော့ဒီဥပဒေသစ်ဟာတန်လျာရှိသူတွေကိုတရားစွဲဆိုစေရမလို့ပဲရဲတပ်ဖွဲ့ကဖမ်းဆီးခွင့်ပြုထားတဲ့ဆယ်စုနှစ်များစွာကျင့်သုံးလာခဲ့တဲ့ဥပဒေတစ်ခုကိုတရင်ကျကျပြန်အသုံးပြုလာတာလို့ဆိုပြီးတော့ပြစ်တင်ဝေဖန်ကြပါတယ်။ပြည်သူလူထုရဲ့လွတ်လပ်ခွင့်တွေကိုဆက်လက်ထိန်းသိမ်းထားရှိဖို့လိုအပ်တဲ့ဆိုတာနားလည်ပေမဲ့လို့ IS လို့အစွန်းရောက်အကြမ်းဖက်အဖွဲ့တွေစီမှာတော့လူထုလွတ်လပ်ခွင့်ဆိုတာမရှိဘူးလို့ဝန်ကြီးချုပ်ကထောက်ပြပြောဆိုပါတယ်။တိုင်းပြည်ရဲ့လုံခြုံရေးကိုအာမခံပေးနိုင်တာကသာပြည်သူလူထုရဲ့လွတ်လပ်ခွင့်တွေကိုတကယ်တမ်းကာကွယ်ဆောင်ရှောက်တာဖြစ်တယ်လို့ဝန်ကြီးချုပ်နာဂျစ်ရာဇက်ကပြောဆိုသွားတာပါ။ဒီတော့တွင်မှာပဲမလေးရှားနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုကြံစီရဲဆိုတဲ့စွဲချက်နဲ့အစွန်းရောက်ဝါဒကင်ဆွဲသူ9ဦးကိုတနင်္ဂနွေနေ့မှာမလေးရှားအာဏာပိုင်တွေကဖမ်းဆီးခဲ့ပါရဲ့ရှင်
။အာရှဒေသတွင်းနိုင်ငံချုပ်မှာနှင်းတွေရေခဲမိုးတွေနဲ့ရေခဲတမျှအီလာတွေလေးတွေတိုက်ခတ်နေတာကြောင့်အေးအေးလွန်ကဲလာပြီးထိုင်ဝမ်မြို့တော်ထိုင်ပေနဲ့ဘေးပတ်ဝန်းကျင်ဒေသတွေမှာလူ60ထဲမှနေတည်ဆုံခဲ့ပါရဲ့။အပူချိန်ဟာ၄ဒီဂရီဆယ်စီယပ်အထိကျဆင်းသွားတာကြောင့်သေဆုံးသူတွေထဲမှာအသက်အရွယ်ကြီးသူအများပြားပါဝင်ပြီးနှလုံးရောဂါကိုအပူချိန်အလွန်မင်းကျဆင်းတာတွေအပါအဝင်တခြားအကြောင်းအရာတွေကြောင့်သေဆုံးကုန်တာပါဂျပန်နိုင်ငံမှာတော့တနင်္ဂနွေနေ့ကလူ9ဦးသေဆုံးပြီး100လောက်ဒဏ်ရာရခဲ့ပါတယ်1983ခုနှစ်ကစလို့အကြီးအကျယ်နှင်းကျမဲ့ဆိုပြီးတော့လည်းသတိပေးချက်ထုတ်ပြန်ထားပါတယ်အခုလိုရာသီဥတုဆွေးနွေးနေတာကြောင့်ရထားတွေလေရင်ခီးစဉ်တွေလည်းကျန်တာထားပါတယ်ဟောင်ကောင်မှာရေခဲမိုးရွာသွန်းတာကြောင့်လမ်းတွေပေါ်ရေခဲတွေပုံလန်သွားပြီးတဲ့နောက်ရာကနဲတော်များများကိုကဲတင်ခဲ့ပါတယ်။ဒါအပြင်မူလာရန်ចောင်းတွေနဲ့မူโจចောင်းတွေဒီကနေ့ပိတ်ထားပြီးဒါဟာနှစ်ပေါင်း60အတွင်းအေးအေးဆုံးဖြစ်ပါတယ်။တရုတ်နိုင်ငံရာသီဥတုတိုင်းဒါရေးဌာနတွေရဲ့အဆိုအရတောက်ကြနေကစလို့တနင်္ဂနွေနေ့အထိအပူချိန်ကျဆင်းမှုဟာတမိုင်းမှာအဆိုးရွားဆုံးဖြစ်တယ်လို့ဆိုပါတယ်။တောင်ပိုင်းမြို့ဂွမ်ဇောမှာနှစ်ပေါင်း60အတွင်းပထမဆုံးအကြိမ်အဖြစ်ရေခဲမိုးရွာသွန်းတယ်လို့ဒေသရာသီဥတုတိုင်းဒါရေးဌာနကတနင်္ဂနွေနေ့မှာကြေညာပါတယ်။တောင်ကိုရီးယားနိုင်ငံမှာလည်းနှစ်ပေါင်း30အတွင်းအဆိုးရွားဆုံးနှင်းကျတာကြောင့်ဒီလေရင်ခီးစဉ်တွေဆိုင်ထားပြီးလူပေါင်း900လောက်တောင်တင်နေခဲ့ပါတယ်ဒီကနေ့မှာတော့အပန်းဖြေကျွန်းဂျီဂျူးကနေ3ရက်အတွင်းပထမဆုံးအကြိမ်ဖြစ်လေရင်ပြန်လည်ပြေးဆွဲပါတယ်အဲ့ဒီကျွန်းမှာအပူချိန်အနှုတ် 6.1 ဒီဂရီဆယ်စီယပ်အထိကျဆင်းသွားခဲ့တာပါဘန်ကောက်မြို့တော်မှာဆိုရင်လည်းတနင်္ဂနွေနေ့နောက်ပိုင်းက16ဒီဂရီဆယ်စီယပ်အထိကျဆင်းသွားခဲ့ပါတယ်အစင်လာမဟုတ်ပဲအခုလိုအပူချိန်ကျဆင်းတာကြောင့်ဗီယက်နမ်နိုင်ငံမှာလည်းလေသမားတွေဟာစိုက်ခင်းတွေနဲ့တိရစ္ဆာန်တွေတည်ဆုံမှုမရှိအောင်ဆောင်ရွက်နေကြပါတယ်။နှစ်ပေါင်း40အတွင်းအေးအေးဆုံးဆောက်ရသည့်ကိုကြုံတွေ့ရတာဖြစ်ပြီးတရုတ်နိုင်ငံနဲ့ထိစပ်နေတဲ့ဒေသတွေမှာတော့4ဒီဂရီဆယ်စီယပ်အထိကျဆင်းသွားပါတယ်ခင်ဗျာ
။ထိတ်တန့်ရောက်တဲ့သတင်းတွေကိုမကင်ပြူထွေးနဲ့ကိုအောင်တို့ကြီးညာပေးခဲ့တာပါ။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မြင့်မြင့်ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဦးဆုံးအနေနဲ့ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တွေ့ဆုံကြတဲ့အပေါ်ထင်မြင်ချက်တွေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံရေးမှာအရေးကြီးအခန်းကဏ္ဍကပါတဲ့တမရော်ကြီးကနဲ့တိုက်ခန်ပါတီတို့ကြားအာဏာအလွဲပြောင်းကာလတွေ့ဆုံမှုတွေဟာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူပြောင်းရေးအတွက်အထူးအရေးကြီးတယ်လို့နိုင်ငံရေးအကြက်ခတ်တွေကပြောလိုက်ပါတယ်။တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံပြီးမြန်မာနိုင်ငံမှာရွေးကောက်ပွဲလွန်ကာလအာဏာလွဲပြောင်းမှုအဆင်ပြေချောမွေ့စေရေးနဲ့ငြိမ်းချမ်းရေးရရှိရေးရှေ့လုပ်ငန်းစဉ်တွေကိစ္စရအများအပြားကိုဆွေးနွေးခဲ့ကြပါတယ်။အသေးစိတ်ကိုဆက်သွယ်မြင့်မြန်းထားတဲ့မတ်ဆုမွန်ကတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်တို့ဒီကနေ့တနင်္လာနေ့ဇန်နဝါရီလ25ရက်နေ့မွန်းလွဲ2နာရီကနေ4နာရီအထိ2နာရီကြာနေပြည်တော်ကဘရင်တော်ရိတ်သားဧကမ်းမဆောင်မှာတွေ့ဆုံခဲ့ကြပါတယ်ဒါဟာရွေးကောက်ပွဲအလွန်ကာလမှာဒုတိယအကြိမ်မြောက်တွေ့ဆုံမှုလည်းဖြစ်ပါတယ်ဒီကနေ့တွေ့ဆုံမှုမှာတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ဒုတိယတက်မတော်ကာကွယ်ဦးစီးချုပ်ကာကွယ်ဦးစီးချုပ်ကြီးဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်ကာကွယ်ဦးစီးချုပ်ယုံကြည်ကဒုတိယဗိုလ်ချုပ်ကြီးကျော်ဆွေဒုတိယဗိုလ်ချုပ်ကြီးများထွန်းဦးနဲ့ဒုတိယဗိုလ်ချုပ်ကြီးရဲအောင်တို့တက်ရောက်ခဲ့ကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့အဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်နဲ့အတူ NLD ဗဟိုလုံးမှုဆောင်အဖွဲ့ဝင်တွေဖြစ်တဲ့ဦးဝင်းထိန်ဦးဝင်းမြင့်ဦးဇော်မြင့်မောင်နဲ့ဒေါက်တာတင်မျိုးဝင်းတို့တက်ရောက်ခဲ့ကြတာပါ။တက်မတော်အကြီးကဲနဲ့အနိုင်ရပါတီဥက္ကဋ္ဌတွေ့ဆုံကြတဲ့အချိန်ရွေးကောက်ပွဲလွန်ကာလအကူပြောင်းကာလအတွင်းတည်ငြိမ်အေးချမ်းရေးနောက်လွှတ်တော်တစ်ခေါ်ယူရေးနောက်တက်လာမယ့်အစိုးရတစ်ဖွဲ့စည်းရေးအပါအဝင်အစိုးရတစ်နဲ့ဆက်လက်ဆောင်ရွက်မယ့် ဲ့ကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့တမရော့ကာကွယ်ဦးစီးချုပ်ဘက်ကသတင်းထုတ်ပြန်ထားတာပါအခုလိုမျိုးနိုင်ငံရဲ့အရေးကြီးအခန်းကဏ္ဍမှာပါတဲ့တမရော့ရဲ့အကြီးအကဲကာကွယ်ဦးစီးချုပ်နဲ့ရွေးကောက်ပွဲအနိုင်ရပါတီအတိုက်ခံပါတီဥက္ကဋ္ဌဒေါမဆန်းစုကြည်တို့တွေ့ဆုံမှုအပေါ်မှာအကျိုးရှိတဲ့ကောင်းမွန်တဲ့အကျိုးရလဒ်တွေဖော်ဆောင်နိုင်မယ်လို့နိုင်ငံရဲ့အကဲခတ်တွေကရှုမြင်ပါတယ်အသွင်ကူးပြောင်းရေးကာလစစ်ဘက်ရက်ဖက်ဆက်ဆံရေးကောင်းမွန်အောင် NLD ဘက်ကအစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေတယ်လို့ယူဆကြောင်း88မျိုးဆက်ចောင်းသားခေါင်းဆောင်ကိုမြအေးကအခုလိုသုံးသပ်ပါတယ်
။ကာချုံနဲ့ဒေါ်ဆန်းစုကြည်နဲ့ပြည်သူဆွေးနွေးရဆိုအကျိုးရှိတဲ့ပြည်သူဆွေးနွေးမှုတစ်ခုလို့ပဲကျွန်တော်မြင်တယ်။ကောင်းမွန်တဲ့အကျိုးရတဲ့ဒီပေါ်ထွက်လာလိမ့်မယ်လို့ကျွန်တော်ပြောနေတယ်။ဒါတွေ့ရမယ့်ကိစ္စပဲကြာတကယ်တော့ဆိုလို့ရှိရင်လက်ရှိဂျမတီမှာဩဇာအာဏာအကြီးဆုံးဖွဲ့စည်းရတတ်မလို့ပဲလေ။နောက်တစ်ချက်ကဒါ2008ဖွဲ့စည်းအုပ်ချုပ်ပုံစီရင်ဥပဒေရလဲစစ်တပ်ကအရေးပါတဲ့အခမ်းအနားမှာရှိနေတယ်ဗျာ။2008ဖွဲ့စည်းအုပ်ချုပ်ပုံစီရင်ဥပဒေအောက်မှာကျင်းပတဲ့ဒီကော့ပွဲကိုအောင်းနိုင်တာဖြစ်တယ်။ဒါကိုသိထားဖို့လိုမယ်လို့ထင်တယ်လေ။ဆိုတော့ကျွန်တော်ကစစ်တပ်ရက်သက်ဆက်ဆံရေးကောင်းမှုလိုတယ်လို့ကျွန်တော်တော့မြင်တယ်။ဟိုအန်တီဒေါ်ဆာစုကြည်နေနဲ့စစ်တပ်ရက်သက်ကောင်းမှုအောင်ဆက်ဆံရေးကောင်းမှုအောင်စီဆောက်နိုင်မယ်လို့ကျွန်တော်ပြောလင့်တယ
်။နိုင်ငံရေးစစ်ရေးနဲ့အုပ်ချုပ်ရေးအခန်းကဏ္ဍတွေမှာအရေးပါတဲ့နေရာမှာရှိနေတဲ့တက်မတော်နဲ့အနိုင်ရပါတီတို့အကြားအသွင်ကူးပြောင်းရေးကာလအုပ်ချုပ်ရေးအာဏာအလွှဲအပြောင်းချော့ချော့မွေ့မွေ့ဖြစ်အောင်လို့အခုလိုမျိုးနှစ်ဖက်တွဲဆုံမှုတွေလှုပ်ဆောင်နေတာဖြစ်တယ်လို့လည်းမြမအရေးလေးလာသူတွေကသုံးသပ်ပါတယ်။အခုလိုမျိုးဇက်တိုက်တွဲဆုံမှုတွေနဲ့တက်မတော်ဘက်ကသတင်းထုတ်ပြန်ချက်တွေကိုကြည့်မယ်ဆိုရင်အသွင်ကူးပြောင်းရေးအတွက်ကောင်းမွန်တဲ့လက္ခဏာလို့ရှုမြင်ရကြောင်းသတင်းစာဆရာဦးစီသူအောင်မြင့်ကလည်းသုံးသပ်ပါတယ်
။တွေ့ကြရဆိုတော့ဒါကတော့အတော်ကောင်းတယ်ဒီဘာဖြစ်လို့လဲဆိုတော့လာမယ့်အချိန်အခင်းချင်းကနိုင်ငံအုပ်ချုပ်ရေးမှာရောနောက်ဖြစ်တော်ထဲမှာရောအားလုံးကိုကြည့်လိုက်ရင်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD နဲ့နောက်ဝင်းဝူကြီးမဲအောင်လှိုင်ဦးဆောင်တဲ့တပ်မတော်ဒါဒီနှစ်ခုကနေပြီးတော့မှတိုင်းပြည်ကိစ္စတွေအားလုံးကိုလှုပ်သွားရမှာအထင်ကြီးပြောင်းရေးကိုလည်းချက်ချင်းမှုမှုဖြစ်အောင်အားလုံးကိုသူတို့တိုင်ပင်ပြီးတော့လုပ်နေတယ်လို့ထင်ပါတယ်ဒါတော်တော်ကိုကောင်းတဲ့ကိစ္စပါ
အခုလိုတွေ့ဆုံမှုမှာတနိုင်ငံလုံးအတိုင်းဒါနဲ့အပြစ်ခတ်ရစဲရေးစာချုပ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းနိုင်ငံတွင်းငြိမ်းချမ်းရေးရရှိရေးအစိုးရအသစ်နဲ့လက်တွဲဆောင်ရွက်ဖို့ကိစ္စတွေဆွေးနွေးခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကပြောပါတယ်အနိုင်ရပါတီဘက်ကလည်းပြည်တွင်းငြိမ်းချမ်းရေးရအောင်လို့အဓိကထားလှုပ်ဆောင်မယ်လို့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာပြောဆိုထားတာကြောင့်တိုင်းရင်းသားလက်နက်ကိုင်တွေနဲ့တပ်မတော်အကြားပြေလည်အောင်လို့အခုတက်မဲ့အစိုးရအသစ်အနေနဲ့ဂျားဝင်ညှိနှိုင်းပြီးတော့စစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မယ်လို့မြမဒီမိုကရေစီရေးလိုလားသူတွေကမျှော်လင့်နေကြတာပါ88မျိုးဆက်ចောင်းသားកောင်းဆောင်គុំយ៉ាអីក៏អခုលោទំទឹកបាទ
ដៃណឡេមកកអឿជីនេះពីបែកកសិតណេចាមកព្រីបខាជីដល់អូណៅទីគូអាណៃងៃអ៊ីឌីឡាយ៉ាភីឈិមមើលស្រួយកមកដៃណាឌីទូជិនេសេរីទីដងស៊ូបឡោទីទីសောက်ណៃមកលេមិនទីសောက်ណៃទីទេស្រួយអូជូសាអាធុអមេលូចំណោមញិនេအဲ့တော့အဲ့ဒီပုံမှာ federal နဲ့ပတ်သက်ပြီးတက်မလို့စစ်တပ်ကလည်းဘလောက်ထိလိုက်တော့လာနိုင်မလဲဆိုတဲ့ဟာတို့ရပါအဲ့တော့အစိုးရအနေနဲ့တော့ဒိုင်ဖို့ကြာကြာနေပြီးတော့မှတက်မလို့နဲ့ကိုနဲ့လည်းဆက်ဆံရေးကောင်းအောင်တည်ဆောက်မှဖြစ်တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့လည်းဆက်ဆံရေးကောင်းအောင်တည်ဆောက်ပြီးတော့မှ federal democratic ပြည်တော်စုဘလောက်ထိတည်ဆောက်နိုင်မလဲဆိုတဲ့ဟာပဲငြိမ်းချမ်းရေးအဖြေလို့ကျွန်တော်ယူဆတယ်
အခုတွေ့ဆုံမှုနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘက်ကလည်း NLD ဥက္ကဋ္ဌရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာသတင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲအပြီးမှာလည်း2015ခုနှစ်ဒီဇင်ဘာလ2ရက်နေ့မှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်တို့နေပြည်တော်မှာပထမဆုံးအကြိမ်တွေ့ဆုံခဲ့ကြပြီးအစိုးရအသစ်အာဏာလွှဲပြောင်းရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။
မဆုမတင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ခိုက်ခံရတဲ့အကြောင်းကိုတင်ပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းနှန့်ဆန်မြို့မှာလက်နက်ကြီးကြီးကြတာကြောင့်လူ၄ဦးဒဏ်ရာရခဲ့ပြီးအိမ်တချို့ပျက်စီးခဲ့ပါတယ်မြို့နယ်ရဲစခန်းနဲ့အုပ်ချုပ်ရေးဌာနတွေကိုပြစ်မှတ်ထားတိုက်ခိုက်မှုဖြစ်ခဲ့ပြီးတပ်မတော်ဘက်ကလုံခြုံရေးတိုးမြင့်လိုက်တာကြောင့်ဒေသတွင်းတည်ငြိမ်သွားပေမဲ့ဒေသခံတွေကြားမှာတော့စိုးရိမ်မှုတွေရှိနေသေးပါဒီအကြောင်းပြည်စုံနဲ့ပတ်သက်ပြီးတော့မတ်သိငင်ထိုက်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
ရှမ်းပြည်မြောက်ပိုင်းပလောင်ကိုပိုင်အုတ်ချွခွင့်ရဒေသနမ်ဆန်မြို့ပေါ်ကိုလက်နက်ကြီးကြီးကြတာကြောင့်လူလေးဦးထိခိုက်ဒဏ်ရာရခဲ့ပြီးလားရှိုးစေယုံကြီးကိုပို့ဆောင်ဆေးကုသနေကြရပါတယ်။နမ်ဆန်မြို့ရင်းကအိမ်၃လုံးလောက်လဲလက်နက်ကြီးကြီးကြလို့ပျက်စီးခဲ့တယ်လို့နမ်ဆန်ဒေသခံဦးဖိုးစိန်ကပြောပါတယ
်။လက်နက်ကြီးကြတော့ဟုတ်ပါတယ်ဒါပေမဲ့ဟိုဥစ္စာလေးတပေါင်းတော့မဟုတ်ဘူးဗျာဒါငင်လာရက်ွက်မှာပဲကြတာကျုပ်ပေါ်မှာလည်းကြားတယ်နောက်ပြီးတော့ပန်းစမင်းဘက်မှာလည်းကြားပန်းစမင်းဘက်ကတော့ဒါဟိုတက်တာပြည့်တဲ့ဥစ္စာဖြစ်နိုင်တယ်အဲတိခိုက်တဲ့လူတော့တိခိုက်တဲ့လူတော့ရှိပါတယ်၄ယောက်၄ယောက်ကတော့လင်မယားပေါ့နော်အဲလင်မယားကတော့တန်ရောက်တိတ်တော့မကြည့်ပါဘူးဒါမဲ့လာရှိုးစေယုံရောက်သွားပြီ၄ယောက်စလုံးအငယ်ကောင်းမလေး၁ယောက်နဲ့ကောင်းလေး၁ယောက်ခုလားဒီလာရှိုးစေယုံကြည့်မှာပဲအင်းကတော့အင်ခေါမှုကတော့ပြတ်သွားတာတော့အဲသုံးလေးအင်းတော့ရှိတယ်ပေါ့ဗျာအဲ့မှာ
ဒီလ23ရက်နေ့ညသကောင်ကျော်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုဟာဘယ်သူတွေလုပ်ခဲ့တယ်လဲဆိုတာမသိရပေမဲ့နန်းဆန်မြို့အတွင်းကရဲတပ်ဖွဲ့ယုံအုပ်ချုပ်ရေးယုံတွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးသကောင်ကျော်အချိန်မှာနန်းဆန်မြို့ကသူ့နေအိမ်ရှိကနေလက်နက်ကင်တွေဖြတ်သွားကြတယ်လို့လဲဒေသခံဥဖိုးစင်ကပြောပါတယ်
။အာအဲ့ဒီညမှာတော့ဆိုတော့နှစ်ဖက်ကပြစ်တယ်ဆိုတော့ဘယ်ဖက်ကပြစ်တယ်ဆိုတာအဲ့ဒါပြီးကြတော့မရဘူးလား။ဟုတ်ကဲ့ည7နှစ်နာရီညသကောင်အချိန်မှာပေါ့ဖြစ်တာ။အာမင်းလာရွက်ွက်ရောမြို့လေရွက်ွက်ရောကျွန်တော်အကုန်လုံးသူတို့ကရုံရှိတဲ့နေရာကိုအကုန်ပြစ်တာ။ရေစခန်းလည်းပြစ်တယ်ဒါကြုံလေးပြည့်တယ်ပန်ကလေးလည်းပြည့်တယ်သကုံးလည်းပြည့်တယ်ဆိုတော့ကျွန်တော်ကိုယ်နဲ့ကိုယ်လည်းပုံနေရတာကိုအဲကျွန်တော်လည်းမထွက်ရဲဘူးလေ
အဲ
ကျွန်တော်အရှိမှာတော့ဖြတ်သွားတာတွေ့ရပေါ့အဲဖြစ်နိုင်တယ်ညကြီးဆိုတော့ဘယ်သူလဲဆိုတာဒါကျွန်တော်တို့လည်းဟိုထွက်ပြီးမှမကြည့်ရဲဘူးလေနော်
တိုက်ခိုက်မှုတွေဖြစ်ပြီးမှတော့မြမတက်မတော်ဘက်ကနန်းဆန်မြို့ရင်းကိုနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့ပြီးလုံခြုံရေးတိုးမြှင့်ထားပါတယ်နန်းဆန်မြို့ရင်းမှာအခြေအနေတည်တည်ငြိမ်ငြိမ်ဖြစ်သွားပေမဲ့မြို့ခံတွေကြားမှာတော့စိုးရိမ်နေကြတယ်လို့လည်းဥဖိုးစိန်ကပြောပါတယ
်တမရော်ဘက်ကတိုက်ပွဲဖြစ်တဲ့နောက်ပိုင်းမှာသူတို့အကုန်လုံးနေနေရှင်းတော့ဗျာရောက်မှမရောက်ခွဲကိုလည်းရောက်လာတယ်စက်ကတော့အလုံးကင်းချထားတယ်လေတုံးဒီအကုန်လုံးလုံခြုံရေးယူထားတယ်လေဒီစစ်စစ်ပါပဲအဲ့ဟိုတချို့ဟိုပါလေဒီဖိုင်နီဘာတွေတပည့်ဆိုင်နီဘာတွေဖွင့်ထားတာကျွန်တော်တွေ့တယ
်။ခ
ါတိုင်းဆိုတော့မဟုတ်ဘူးပေါ့ဗျာခါတိုင်းဆိုရင်တော့လမ်းလျှောက်တဲ့လူတွေလည်းတော့ရှိတာပေါ့။နောက်ပိုင်းမှာလမ်းလျှောက်တဲ့လူကတော့အသိမရှိတော့ဘူး။ဆိုရင်စိတ်ကတော့များတာပေါ့တော့နမ်ကမှာ
ပလောင်ကိုပိုင်အုတ်ချွခွင့်ရဒေတာနန်းဆန်မြို့နယ်မှာ TNL တအန်းအမျိုးသားလွတ်မြောက်ရေးတပ်မတော်နဲ့မြမတပ်မတော်ကြားဇန်နဝါရီလ24ရက်နေ့ညနေပိုင်းကလည်းတိုက်ပွဲတွေဖြစ်ခဲ့တယ်လို့ TNL တပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။မြမဆိုးရဘက်ကတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့အဖြစ်လက်ခံထားတဲ့ TNL တောင်ပလောင်တပ်ဖွဲ့တွေနဲ့မြမတပ်မတော်ကြားတိုက်ပွဲတွေဇက်တိုက်ဖြစ်နေသလိုမြမဆိုးရနဲ့အပြစ်ခတ်ရက်စဲလိုက်တဲ့ရှမ်းပြည်တောင်ပိုင်းတပ်မတော် RCSS SSA တပ်တွေနဲ့လည်းဒီနှစ်စမ်းပိုင်းကဆက်လို့တိုက်ခိုက်နေကြတာဖြစ်ပါတယ်
။မတ်တင်ငိထိုက်ဆက်သွယ်မြင်းမြန်တင်ပြခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့လက်ပရောင်းတောင်ဂျင်းနီစီမံကိန်းနဲ့ပတ်သက်တဲ့နောက်ဆက်တွဲအကြောင်းသတင်းပေးပို့ချက်ကိုတင်ပြပေးပါမယ်။လေဘရောင်းတောင်တင်းနီစီမံကိန်းဖြတ်သိမ်းရေးနဲ့မြေယာနှစ်နာချင်းမြူထားတဲ့လေတွေအတွက်တီးနံရွက်ချေးပေးဖို့တောင်းဆိုတဲ့ဒေသခံတွေဆန္ဒပြနေကြတဲ့အတွက်ပသိမ်မုံရွာကလန်ပိတ်ဆို့တားဆီးထားပြီးကုန်စည်စီးဆင်းမှုတွေအခက်အခဲတွေဖြစ်နေပါဗျ။ဒီကနေ့မှာတော့ဆန္ဒပြသူတွေရှိရာကိုရင်းမာပင်ခရိုင်တထွေအုပ်ချုပ်ရေးမှူးလာရောက်ခဲ့ပြီးတော့မနေ့ဖန်မှာမြန်မာဝန်ပောင်ကတာဝန်ရှိသူတွေနဲ့ညှိနှိုင်းပေးမယ်လို့ကတိပေးခဲ့ကြောင်းဒေတာခန့်တွေကပြောပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းရင်းမာပင်ခရိုင်လက်ဘရောင်းတောင်မှာတိဆောက်နေတဲ့ကျင်းနီစီမံကိန်းကြောင့်မြေသိမ်းယူခံထားရတဲ့ဒေတာခန့်တွေကဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြမှုတွေကြောင့်ပသိမ်မုံရွာကမ်းလန်းကိုတနင်္လာနေ့မှာရဲရင်အားတွေကိုတုံးပြီးတန်ဆူးကြိုးတွေနဲ့ပိတ်ဆို့ထားတဲ့အတွက်ခရီးသွားတွေကဒေတာထွက်ကုန်တွေရောင်းချတဲ့ကုန်တယ်တွေပါအခက်အခဲတွေ့ရတယ်ဆိုပြီးဒေတာကန်တောင်သူတို့ကတုံ့သက်ပြောဆိုခဲ့ပါဗျ။အဲ
ဒီဘက်ကအဝေးပြေးလမ်းမကြီးဆိုတော့လမ်းဆောင်ဆိုတော့နော်အဲ့ဒီမှာမှန်လုံကားတွေနဲ့မန္တလေးရန်ကုန်ဓာတ်ရိုက်ကားတွေလည်းရှိတာပေါ့နော်။အဲ့ဒီကမြို့နယ်ကလည်းတော်တော်လေးညံ့တဲ့အုပ်စုညံ့တဲ့အတွက်ကမုံရွာဓာတ်ရိုက်ကနေဒီအရာဝတ်သမားတွေလည်းရှိတယ်။အဲ့ဒီကားတွေကိုလည်းရက်ထားရတာပေါ့ပိတ်ထားတာဆိုတော့အဲသူတို့အများကြီးအချိန်နဲ့တုံ့ပြန်သွားတာပေါ့အဝေးပြေးလမ်းဆိုတော့နော်ဟုတ်ဒီဘက်ကမိုးရာသီကြလို့ရှိရင်ကားတွေကဆက်သွယ်ရေးတွေလုံးဝမကမှုွှင့်နေရှိတော့ကြတော့ဒီပြေးရတဲ့ဒီနံကိုပွဲရင်ကိုရောင်းနေတနစ်စာကိုစံစီစားငပီးပြအကုန်ဝဲပြီးတော့ပြန်ကြတာပေါ့အချိန်နဲ့ကိုရွာကိုပြန်မရောက်ရတာပေါ့ဒေသကနေကဆိုင်ကယ်နဲ့တနိုင်ဝင်အယောင်ဝယ်သမားလည်းရှိပါတယ်စိုက်သွဲသမားတွေလည်းရှိပါတယ်ဒီမှာလုံးဝဖွင့်မပေးပါဘူးအာနာပိုင်းတွေဘက်ကတော့နာရေးကားတွေတောင်မှလူနာတင်ကားတွေတောင်မှလုံးဝဖွင့်မပေးပါဘူး
ပြီးခဲ့တဲ့ဇန်နဝါရီလ14ရက်နေ့ကစပြီးဒေသခံတွေကဆန္ဒပြနေကြတာပါ။တီးနံရော်ကြီးတောင်းဆိုတဲ့တောင်သူတွေလာရလန်းဖြစ်တဲ့ပသိမ်မုံရွာလန်းကိုအာဏာပိုင်တွေကရဲရင်အားတွေနဲ့မကြာခဏပိတ်ဆို့ထားခဲ့ပါတယ်။ဒီကနေ့မှာတော့တည့်ရချားခန့်ဆိုသလိုဆန္ဒထုတ်ဖော်နေတဲ့တောင်သူတွေရှိရာနေရာကိုရင်းမာပင်ခရိုင်အထွေထွေအုပ်ချုပ်ရေးမှူးကလာရောက်ခဲ့ပြီးမြန်မာဝန်ပေါင်းကုမ္ပဏီကတာဝန်ရှိသူတွေနဲ့တွေ့ဆုံပေးမယ်ဆိုပြီးကြေညာပေးခဲ့ကြောင်းဒေသခံတောင်သူတို့ကပြောပါတယ်။
ဒေသကနေဆုံးကျုံနေတာတို့ပြည်နိုင်ရောဒေတာမှုရလာတွေ့ဆုံတာပါသို့ဆုံးကွန်းကလည်းလုံးဝအကြောင်းမပြန်တဲ့အတွက်ဥတော်မျိုးညွန့်ခရိုင်အုပ်ချုပ်ရေးမှူးတာဝန်အနေနဲ့ဘာမှန်းတွေ့ဆုံပေးနိုင်မလဲလို့ကျမတို့က မပေါ်တိုင်းသွားနေတော့မက်ကီယန်ကို12နာရီ20 26ရက်နေ့12နာရီဆက်ပြီးပေါ့ပြီးတော့ဆယ်တဲ့စိုက်စစ်ထဲမှာသက်ဆိုင်ရေးကိုတာဝန်ယူတာဝန်ခံမှုရှိမဲ့ဂန်းယူကိုလည်းခေါ်ခဲ့ပါဒီမှာတော့ရော်ကျင်းယူမထားတဲ့တောင်သူတွေနဲ့တွဲဆုံညှိနှိုင်းဖို့ရအတွက်ဒီနာရော်ကျင်းရရှိဖို့ရတမယ်တဲ့တော့ဒီမှာတော့သွေးနေဖို့ရတောင်းဆိုလိုက်တဲ့သူတာဝန်ယူတာဝန်ခံလိုက်ပါတယ်
ဒေသခံတွေကတိနဲ့ရော်ကျင်းတောင်းဆိုတာတွေလုပ်တဲ့အတွက်ဒေသခံတောင်သူ66ဦးကိုပုံမှန်78နဲ့စလင်းကြီးမြို့နယ်အာနာပိုင်တွေကတရားဆွဲဆိုထားတာပါဒီကနေ့မှာတော့တောင်သူတွေကညောင်မကြီးရဲစခန်းရှိမှစုယုံပြီးသူတို့ကိုပုံမှန်78နဲ့တရားဆွဲဆိုထားတဲ့ကိစ္စကိုမေးမြန်းတဲ့အခါမှာတော့ရဲစခန်းကတာဝန်ယူဖြေကြားတာမျိုးမလုပ်ခဲ့ဘူးလို့ဆိုပါတယ်လက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုကုမ္ပဏီတွေကမြေသိမ်းယူခဲ့ပြီးလုပ်ဆောင်ခဲ့တဲ့ဆိုတာစီမံကိန်းဖြစ်သေးရေးအတွက်ဒေသခံတွေကလွန်ခဲ့တဲ့3နှစ်ကျော်ကတည်းကအချိန်ပေါင်း280ကျော်ဆန္ဒပြခဲ့ပါတယ်အာနာပိုင်တွေကတော့ဒီစီမံကိန်းနဲ့မြန်မာရှိတဲ့ကြေးရွာတွေကိုလွန်ခဲ့တဲ့9နှစ်ခန့်ကစပြီးပုံမှန်144ထုတ်ပြန်ထားပါတယ်ဆန္ဒပြနေတဲ့ကြေးရွာတွေကတော့နစ်နာချင်းမြူထားတဲ့ကြေးရွာတွေဖြစ်ပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကလည်းကန့်ကွက်ဆန္ဒပြတာကြောင့်လုံခြုံရေးဝန်ထမ်းတွေကတနက်နဲ့ပြစ်ခတ်တာခံရလို့တောင်သူတို့တည်ဆုံးခဲ့ပြီးဒေသခံဒရာစင်လောက်လည်းတနက်ဒဏ်ရာတွေရရှိခဲ့ပါတယ်ရှင
်လက်ဗရန်တောင်ကျင်းနီစီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေနဲ့အာဏာပိုင်တွေတွစ်ဆုံညှိနှိုင်းကြမဲ့အကြောင်းကို MIA မှာသတင်းပေးပို့ထားတာဖြစ်ပါတယ်အခုတော့အင်ကန်နေ့ညမှာဆွေးနွေးမဲ့အကြောင်းအရာကိုနားဆင်နိုင်ပါပြီရှင်
ဒီနေ့ကမှနိုင်ငံရေးနဲ့လူ့ခွင့်ရေးအခြေအနေတွေတိုးတက်မှုမရှိလို့ဆိုပြီးစစ်အစိုးရတွေလက်ထက်ကဆလို့ချမှတ်ထားတဲ့အမေရိကန်ကပိတ်ဆို့ရေးယူတာတွေတဖြည်းဖြည်းလျှော့ပေးလာပြီမဲ့ပြစ်မှတ်ထားတံခတ်မှုတချို့ကျန်နေတော့မှာပဲလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်တဲ့လူရက်တွေအာဏာပိုင်တွေနဲ့ပေါင်းပြီးစီးပွားဖြစ်ကြတဲ့သူတွေပေါ်ပြစ်မှတ်ထားတဲ့တံခတ်မှုတွေကိုဆက်ပြီးထားတင်ပါသလားပြန်လည်တင်းမြတ်ရေးရှေ့ရှုပြီးတံခတ်တာတွေကိုဖယ်ရှားပေးတင်သလားဆိုတာအခုလာမယ့်အင်္ဂါညတရားလည်လံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါဒီတိုင်းကနေတိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လေကိုဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရပါတယ် view ရဲ့ဖုန်းနံပါတ်က12923255994 email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်
အင်္ဂါနေ့ညဓာတ်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထမှန်ဖိတ်ခေါ်ပါစေ။အခုဆက်လက်ပြီးတော့ ethanol ထုတ်လုပ်မှုအကြောင်းကိုတင်ပြပေးပါမယ်။ ethanol ကိုအခုလက်ရှိပြောင်းဘူးကနေထုတ်လုပ်နေတာထက်စာရင်ဆေးရွက်ကြီးကနေထုတ်လုပ်တာကပိုပြီးတော့တွက်ချေကြိုက်ကြောင်တွေ့ရှိထားပါတယ်။ဒီအကြောင်း Rebecca Howard ရဲ့သတင်းတိုတပုတ်ကိုအခြေခံပြီးကိုဝင်းခတ်မောင်ကပြောပြပေးပါမယ်ရှင်။
ကိုလိုနီကအစောပိုင်းကာလမှာကလေးက Virginia ဟာဆေးရွက်ကြီးထွက်ရှိရာပြည်နယ်တစ်ခုဖြစ်ခဲ့တာပါ။ဆေးလိပ်အကြောင်းလုံးကြာနေပေမဲ့လည်းအမေရိကရဲ့ဆေးရွက်ကြီးအများဆုံးထွက်ရှိရာဒေသအဖြစ်ဆက်လက်တည်ရှိနေပါတယ်။ Titan Bio ဆိုင်းကုမ္ပဏီက Julian Pop ကရောဆေးရွက်ကြီးကို Ethanol လို့ခေါ်တဲ့ပစ္စည်းထုတ်လုပ်ရမှာလည်းအသုံးပြုကြောင်းပြောပြပါရစ
ေ။ Born you can get
American Bio ဆိုမှာတော့တစ်နှစ်ကို Ethanol ဂါလန်ပေါင်း15ဘီလီယံလောက်ထုတ်ပါတယ်။အများစုကိုပြောင်းမှုကနေထုတ်ရတာပါဒါပေမဲ့ဒီပြောင်းမှုကနေထုတ်တာကတဧကကိုဂါလန်300လောက်ပဲရပြီးဆေးရွက်ကြီးကိုသုံးမယ်ဆိုရင်တော့ဂါလန်1000လောက်အထိရမှာပ
ါဆေးရွက်ကြီးဟာကောက်ပဲသေးတယ်လို့မဟုတ်တဲ့အတွက်အပင်တစ်ခုလုံးကိုအကျိုးရှိရှိသုံးချလို့ရကြအောင်ဘော့ဘ်ကပဲထောက်ပြပါတယ
် Sugar from tobacco
ကျွန်တော်တို့ရေရွက်ချက်ကအမေရိကန်မှာရှိတဲ့ဘက်ဆက်ရုံမှမဆိုဆေးရွက်ကြီးတွေကတခြားတဲ့ကို Ethanol အချင်ဖောက်မဲ့ကန်တွေထဲကိုတက်ရိုက်ထည့်နိုင်ဖို့ပါ
Ethanolကိုအခုလက်ရှိပြောင်းမှုကနေထုတ်လုပ်တာထက်ဆိုင်ဆွေရကြီးကနေထုတ်လုပ်တာကပိုပြီးတော့တွက်ချေခိုက်ကြောင်းတွေ့ရှိထားတဲ့အကြောင်းကိုကိုဝင်းခတ်မောင်ကပြောပြပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းတန်လွင်အစီအစဉ်ကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။VOA ကနေ EDN 3 English စာသင်ခန်းစာတွေကိုလည်း VOA ရဲ့ Internet Website မှာဖတ်ရှုလေ့လာနိုင်ကြပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညချက်မှာရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီအထိအစီအစဉ်တွေကို line to meter 24 25 30 50နဲ့ line line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အပတ်စဉ်စီးပွားရေးကဏ္ဍ blogger တွေပြောသမျှအစီအစဉ်တက်တန့်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာအစီအစဉ်မှာကြားကြရမှာကတော့
ဒီထဲကရှင်မှုတက်တော့ဖုန်းနေကြတာပဲ။ကြီးကြကြတယ်အောင်မြင်မှုတက်လဲကြီးကြကြတယ်။ဥစ္စာပစ္စည်းတွေစူးစမ်းမှုတက်လဲဆိုကြီးကြကြတယ်
ဓမ္မနိပြစာရေးဆရာမရှင်ငိမ့်ရှင်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုရင်ဦးဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်စီးပွားရေးကဏ္ဍမှာတော့မကြခင်တိုင်းပြည်အာဏာလွဲပြောင်းရယူတော့မယ့် NLD ပါတီအနေနဲ့အစိုးရဖွဲ့တဲ့အခါဘလို့စီးပွားရေး policy တွေကိုချမှတ်တင်သုံးမလဲဘလို့ policy တွေကိုချမှတ်အကောင့်ထည့်ဖို့တင်တယ်လဲဆိုတာနဲ့ပတ်သက်လို့စီးပွားရေးပညာရှင်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့ဆက်သွယ်မေးမြန်းပြီးစီးပွားရေးကဏ္ဍမှာတင်ပြပေးနေတာမှာအခုတစ်ပတ်မှာတော့စီးပွားရေးတက်ကသူဒုပါမောက်ခချုပ်ဟောင်းဦးကျော်မင်းထွန်းကိုဆက်သွယ်မြင်မြန်ပြီးကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင
်အနေဒီမြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာတဲ့အခါလက်ရှိအစိုးရကချမှတ်ကျင့်သုံးခဲ့တဲ့စီးပွားရေး policy တွေကိုအများကြီးပြောင်းလဲပြစ်မှာမဟုတ်ဘူးလို့သူ့အနေနဲ့ထင်မြင်ယူဆကြောင်းစီးပွားရေးတက်ကတော်ဒုပါချုပ်ဟောင်းဦးကျော်မင်းထွန်းကအခုလိုစပြောပါတယ
်။ Macroeconomic policy တွေနဲ့တော့သိပြီးတော့အပြောင်းလဲမရှိပါဘူး။ပြောထင်တာလေသူရှင်းပြပါတော့ဒါဆိုအခုကျွန်တော်တို့အားလုံးကဟိုအခုဒီ2017တည်းကစပြီးတော့သဘောယူသိစဉ်ကလုပ်ခဲ့တဲ့ချခဲ့တဲ့စီးပွားရေး policy တွေကကျွန်တော်မြင်ရတော့သူက on the right track ပဲ။အဲကြောင့်မှပုံမှန်ပဲ policy မြင်ရတော့အဲ့ဒီတော့အဟောမဖြစ်ပါဘူးနိုင်ငံတကာရောနိုင်ငံတကာအပြည့်အစုံပေါ်မှာရောလက်ရှိဟိုကားရဲပေါ် global trend ရောက policy ရတော့တိတ်မှန်မှန်ကန်တဲ့လမ်းကြောင်းပေါ်မှာပေါ့သွားနေတာကျွန်တော်တင်ပါတယ်ဟိုအကောင့်ခေပေါ်တဲ့အပိုင်းမှာကြတော့ဥမာဟိုနည်းနည်းနေတာပေါ့နေတဲ့အခါကျတော့အဲ့ဒီအကောင့်ခေပေါ်တဲ့အပိုင်းလေးကိုပဲကျွန်တော်တင်တယ်ပြန်ပြီးတော့လုပ်ဖို့လိုမယ်ထင်တယ်နည်းနည်းပေါ့တော့အခုလက်ရှိသူကအနေနဲ့
ဟုတ်ကဲ့ဆိုတော့အဲ့ဒီနေရာမှာဆရာအကောင့်ထဲပေါ်တဲ့လုပ်ငန်းတွေအောက်ခြေရအကောင့်ထဲပေါ်တဲ့လုပ်ငန်းတွေနေနေတယ်ဆိုတာကဆရာဘျူရိုကရေစီတဘောကကျွမ်းကျင်သူတွေဟိုပါပေါ့အင်အားနေနေလို့လားလုပ်ငန်းကျွမ်းကျင်မှုနေနေလို့လားဆရာ
အဲမင်းဘျူရိုကရေစီအန်ဒီယာကကျွန်တော်အရင်တော့အဲ့ကအစဉ်ဆက်ကကျွန်တော်နှစ်50လောက်ကဒီရန်ရဲ့အကြီးကြီးနေဟိုပါပေါ့နော်ပြောင်းလဲပြောယူရဲလာတဲ့တဘောရှိရအောင်အဲ့တော့လွန်ခဲ့တဲ့၄နှစ်၅နှစ်မှာပြန်ပြီးတော့ဒီသူညောင်းလေးကြီးပေါ့အုပ်ချုပ်ရေးသူညောင်းလေးမှုဆိုတာလုပ်ပြီးမဲ့သူဟိုအဲ့ဒါပေါ့တိတိကြရာပြောင်းလဲအောင်လုပ်လို့မရဘူး။ဘာလို့လဲဆိုတော့ဒီရန်ရရဲ့ဒီတော့ဦးမြလည်းအကြီးရဲ့လေဒီကကြတော့အဲ့ဒါကြီးကပြင်သွားတာလုံးဝဟိုပြောင်းလဲလို့ကနည်းဟိုလူကြီးတဲ့အတိုင်းသာမရဘူး။အဲ့တော့ဒီချရတဲ့ policy ကြီးကိုအကောင့်တွေပေါ်တဲ့အတိုင်းမှာကြတော့အဲ့ဒါအားနေတာပေါ့အုပ်ချုပ်ရေးရန်ရရဲ့အားနေတယ်အဲ့ဒါကြောင့်မလို့အခုအချို့ရေးပွဲနေတယ်ဝင်ကြီးပွဲပါနေပွဲပြီးတော့ပြန်ပြီးတော့ဒီကစားရုပ်ချုပ်ရေးကိုပြန်ပြီးတော့ပြည်သူ့ကြောင်းလည်းမလုပ်မယ်ဆိုရင်တို့တို့အရင်ကချခဲ့တဲ့ policy ကိုလည်းဟိုကြည့်ရအောင်အကောင့်တွေပေါ်မယ်ဆိုရင်တော့ဟိုပုံပြတော့ဟာဖြစ်သွားမယ်လို့ policy ကတော့ဟိုဒီတန်းလိုမျိုးလုံးဝကြီးကျောင်းသွားတဲ့ policy တော့အခု LED ကပြင်လာတဲ့ဒီကောက်ပဲပြင်လာစကမ်းရလဲတို့ဒီ guideline ကြီးပေါ့နော်စီးပွားရေးနဲ့ပတ်သက်တဲ့ guideline ကကျွန်တော်တို့အရင်အခုလက်ရှိလုပ်နေတဲ့စကားလုပ်နေတဲ့တန်းကြောင်းနဲ့တော့အတူတူပါပဲ
ဟုတ်ကဲ့ဆရာနောက်တစ်ခုကဆရာအဲ့ဒါဆိုလို့ရှိရင်ဆရာအဲ့ဒီဘျူရိုကရေစီရန်တရားပြုပြင်ပြောင်းလဲရေးလုပ်တဲ့နေရာမှာလုပ်ငန်းတွေမြန်မြန်ဆန်ဆန်ပြီးမြောက်အောင်အတွက်ရည်ရွယ်ပြီးလုပ်တဲ့နေရာမှာပို့ပြီးတော့ခက်ခဲတဲ့ပို့ပြီးတော့ဦးစားပေးလုပ်ရမယ့်နေရာတွေရှိသလားဆရာ
ကျွန်တော်တို့ကဒီအဲ့ဒီအဲ့ဒါတော်ခက်တယ်ဆိုရင်လည်းဒါဆိုအခုနည်းနည်းလေး40-50လောက်ကအပြည့်တွင်နေတဲ့ဟာကြီးကိုပြန်ပြီးတော့အကုန်လုံးဆွဲနှုတ်ပြလိုက်ပြီးတော့အစ်စ်ပြန်ဆိုင်ပြီလည်းမရအောင်ဆိုတော့ တကယ်လည်းကြောင်းအောင်ပါလေကျွန်တော်တင်တာတော့အဲ့တော့ဥပဒေပြီးတော့လိုရမယ်အတိုင်းစားအခုတို့အများကြောင်းနေကြတဲ့ corruption ပဲဥပမာအဲ့ဒါဒီဟိုလက်ပြီးဟိုအဂရီလိုက်စားမှုကဒီ corruption ကိစ္စမှာတော့မှကျွန်တော်တင်တယ်ဒီချက်ချင်းဟိုဘလို့အောင်ပါတော့အရေးကြီးမယ်ဆိုတော့ဘုဘွားနည်းနည်းခက်နေလို့ရှင်တယ်နည်းနည်းခက်နေတယ်မရဘူးတော့မဟုတ်ဘူးပေါ့နော်အဲ့တော့အခုပြောတဲ့ view of law ဥပဒေအတိုင်းအလားဥပဒေရှိဖို့တို့အဲတမရှိနေတဲ့ဥပဒေကဟိုအသက်ဝင်ပြီးတော့တိတိကျကျလာလုပ်ဖို့လို့အဲ့ဒါဒီကြတော့ဟိုလောရမှာပေါ့လေကျွန်တော်လည်းများအဲ့ဒီတိုင်းကြီးပဲလုပ်ရတင်ပါတယ
်လက်ရှိအစိုးရကအကောင့်ထဲပေါ်ပြီး policy ဘိုင်းအရာမအောင်မြင်တဲ့တခြားကဏ္ဍတွေရောရှိသလားဆရာ
ဟိုအဓိကဒီမှာပြောနေရတဲ့ဘယ်အောင်မှကျွန်တော်စင်းရမှုဆက်ရှော့ချရေးပေါ်ပါတီတက်ချင်းကျွန်တော်တို့ပေါင်းမိတာပြည့်တဲ့ဒီနေ့အတွက်မှာဒါလက်ရှိသူကအနေနဲ့လည်းတော့ဟိုဝန်ခံမှာပါပဲပေါ်ပါတီတက်ချင်းပြည်လာတာမအောင်ဘူးပေါ့ဗျာအဲဒါရောက်တော့ဟိုလာဟိုနည်းနည်းလုပ်ငန်းတွေလည်းပေါ်လာတာရှိတယ်ဒါပေမဲ့အတိုင်းတာလေးတယ်အဲတော့ဟိုစင်းရမှုပတ်ကြော်ကြီးပါတော့ကျွန်တော်တို့အားနေတယ်လို့ထင်တယ်ပြည့်တဲ့သူရလက်ထက်ပါလေ
ဟုတ်ကဲ့ဆရာ။
ဒါပြီးတော့ကျွန်တော်တို့ကလုပ်ငန်းတွေမများချာချာလုပ်ဖို့ဆိုပြီးတော့အဲ့ဒါကျွန်တော်တို့ဟို one stop to bar လို့ဆိုရမှာလည်းပဲ။အဲ့ဒါသူကဟိုတိတ်ပြောအဲ့ဒါတွေလည်းရှင်းမရောက်ဘူးပေါ့။ဟုတ်ကဲ့
ဆရာ။တော့
အဲ့ဒါတွေပေါ့များများချာချာလုပ်ပြီးဟိုမှဆိုရလို့နောက်ဆုံးကျွန်တော်တို့ကပါဆို decentralization ပေါ့။ဟိုအောက်ခြေကိုကျွန်တော်တို့ကတာဝန်တွေကိုအောက်ခြေကိုပြီးပြီးတော့ဆုံးဖြတ်ဖို့ဆိုတာလည်းကျွန်တော်တို့ခုနပြောလို့ပေါ့။အောက်ခြေကတာဝန်ယူပြီးတော့ဟိုတာဝန်ယူပြီးဆုံးဖြတ်ရေးနိုင်ဆုံးဖြတ်နိုင်တဲ့ဟုတ်လားဟိုနာကနဆိုရဲဟိုသတိတော့လိချက်ရနိုင်တဲ့capacity ရောကျွန်တော်အောက်မှာတော့နည်းနည်းနည်းတယ် practice ကလည်းမရှိသေးကြဘူးနောက်တော့အဲ့ဒီတော့လေတစ်ခါကတာဝန်တွေကိုအဲ့လိုအောက်ကိုလှည့်ပေးလိုက်တဲ့အတွက်ကြောင့်တစ်ခါကလည်းတင်းတင်းကြပ်ကြပ်ပေါ့ပြန်ပြီးတော့အပေါ်ကနေဘိုးကနေပြီးတော့ထုတ်ခံရမယ့်အတိုင်းကြီးလည်းရှိကြပါ့အဲ့ဒါတွေကိုလည်းတင်းတင်းကြပ်ကြပ်လုပ်ပြီးတော့အောက်သေးသေးသေးတင်တာသေးတင်တာကိုအောက်ချင်းသုံးပြတ်ခိုင်းရတယ်အဲ့လိုမျိုးဟိုရှိကြတယ်တော့တကယ်တလားပေါ့အဲ့လိုလုပ်ဖို့လုပ်ဖို့လူမဲ့ထင်တယ်ကျွန်တော်ထင်တာတော့
ဟုတ်ကဲ့
ဆိုတော့အဲ့ဒီဟာတွေပါအဓိကတော့ကျွန်တော်ထင်တယ်ဒီ decentralization ကိုပြည်ပြည်ပြည်နေနဲ့အောင်မြင်အောင်လုပ်နိုင်လို့အရေးရှိနေတယ
်ဦးသိန်းစိန်အစိုးရတက်ခါစားကတကားဖွင့်ဝါဒစတင်ကျင်းသုံးတဲ့အခါမှာFDI လို့ခေါ်တဲ့နိုင်ငံခြားတရရဲ့ရင်းနှီးမြှုပ်နှံမှုတွေအလုံးရင်းနဲ့ရောက်လာကြမယ်ဆိုပြီးတော့မျှော်လင့်ကြတာတွေရှိပါတယ်ဒါပေမဲ့အဲ့ဒါတွေကထင်သလောက်ရောက်မလာခဲ့ကြဘူးဆိုတော့အဲ့ဒါကရောဘာဖြစ်လို့လဲဆရာFDI policy မှာဘယ်လိုချိုးယွင်းချက်တွေရှိနေပါသလဲ
ကျွန်တော်ရဲ့ FDI investment loan နဲ့ပတ်သက်တာလည်းဟိုပါပေါ့နော်အများကြီးတို့လိုပဲကျွန်တော်ကဟိုဖွင့်လိုက်တယ်ပေးလိုက်တဲ့အခွင့်အလမ်းတွေကဟိုဘုံဘုံလို့ပေါ့ဟာမလာဘူးလောင်ဆက်ဆောင်ရမယ်ဆိုတော့အများကြီးပြီးလိုက်တယ်ပြီးလိုက်တဲ့အခါမှာကျွန်တော်ကလွန်သွားတာတွေရှိတယ်အခုတကယ်လို့ FDI loan အတွက်ကိုလည်းအခုကပြန်ပြီးတော့ဟိုဆွဲပြီးတော့လိပုံနေပြီးတော့သုံးပြရတယ်ဟိုမင်းဥပဒေနေနဲ့မပြောင်းနေတာလည်းနောက်ဆုံးအပ်တာတိုင်းနေတင်ပါတယ်။အဲတိုင်းကသားနဲ့နိုင်ငံသားကနေဒီလက်ရှိကမတူတာဖြစ်နေတာမျိုး။နောက်နိုင်ငံသားကြီးကြီးမနာမှုဥပဒေမှာလည်းပဲဟိုချူပါဆိုကျွန်တော်တို့ကဟို tax ဟိုဘာ holiday ပေါ့အကောင်ကောက်ပြီးရှော့ပေးတာတွေကလည်းကျွန်တော်တို့ကပေးတာတွေကလည်းဟိုပေးရမယ်လို့ဒီလိုမျိုးချပြလိုက်တဲ့ဒီကြောင့်ဟိုဥပက္ခလိုချင်မလို့ချင်းအကောင်နိုင်ငံသားကြီးကြီးမနာမှုမှရင်တော့အကောင်ဟိုလိုဒီပြလိုက်ရတာမျိုးရှိတာပေါ့အဲ့တော့ကျွန်တော်တို့အဲ့ဒါတွေကအခုမှလုံရင်းတိုင်ရင်းနဲ့မြင်လာတဲ့အခါကျတော့အဲ့ဒါတွေပြန်ပြင်ပြီးတော့အခုဥပဒေအစ်စ်ပေါ့ဟိုဆွဲပြီးတော့မူကြမ်းတော့ကျွန်တော်တို့ပြည်သူစကြရတာဆိုတော့စစ်တော်မှာတော့အဲ့ဒါတွေဆွေးနွေးပြီးတော့အစီအစဉ်ကိုကျန်တာပေါ့
ကိုဇော်ဝင်းလိုင်းရဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ရဲ့အလှည့်ရောက်ပါပြီမတ်စုမြတ်မွန်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ဈေးကွက်တင်မဲ့နောက်ဆုံးပေါ် electronic ပစ္စည်းသစ်တွေနည်းပညာသစ်တွေကိုအပြိုင်မိတ်ဆက်ကြတဲ့ Las Vegas မြို့က CES ပြပွဲကြီးကနေဒီနှစ်ထူးထူးခြားခြားထွက်လာတဲ့ကြီးညာချက်တွေထဲမှာရုပ်ရှင်တွေရုပ်တံ series တွေကို online ကနေဓာတ်ရိုက်ကြည့်နိုင်အောင်လို့ streaming ဝန်ဆောင်မှုပေးနေတဲ့ Netflix ကုမ္ပဏီကသူတို့ရဲ့ဝန်ဆောင်မှုကိုမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း130မှာတိုးချဲ့လိုက်တယ်ဆိုတဲ့ကြီးညာချက်ဖြစ်ပါတယ် Netflix ဆိုတာကတော့ internet ကိုအခြေခံတဲ့ရုပ်တံလွှင့်လုပ်ငန်းကြီးဖြစ်ပါတယ် Netflix ဝင်ဆောင်မှုအတွက်လာစင်ကြီးပေးထားသူတွေအနေနဲ့နိုင်ငံတကာရုပ်ရှင်ဇာတ်ကားတွေ၊မှတ်တမ်းရုပ်ရှင်တွေ၊ရုပ်သံ series တွေကို internet line သုံးပြီးတော့ကြည့်နိုင်ပါတယ်။ Streaming ဝင်ဆောင်မှုဖြစ်တာမို့ရုပ်ရှင်တွေကိုကိုယ့်ရဲ့ computer ထဲမှာ download လုပ်ယူကြည့်တာနဲ့တော့အကွာပါတယ်။ကြည့်နိုင်မဲ့ရုပ်ရှင်ဇာတ်ကားတွေကို online ပေါ်ကနေဓာတ်ရိုက် streaming လုပ်ပြီးကြည့်ရတာမို့ internet line ကောင်းဖို့တော့အများကြီးအရေးကြီးပါတယ်။ Netflix မရခင်တည်းကအလားတူ streaming ဝင်ဆောင်မှုရတဲ့Apple TV ကနေရုပ်ရှင်တွေကိုဝယ်ယူငှားကြည့်နေတဲ့ရန်ကုန်မြို့ကကိုဆိုင်ကတော့သူ့အိမ်က internet line နဲ့ချိလို့အဆင်ပြေတယ်လို့ပြောပါတယ်
။များသောအားဖြင့်ကတော့ရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမှာဟိုကျွန်တော်တို့ကလည်းရုပ်ရှင်ကြည့်ပြီးဆိုရင်ဟိုအလုံးလုံးတဲ့အချိန်မကြည့်ဘူးလေညနေပိုင်းညပိုင်းတို့အစနေတနေ့နေ့လိုကြည့်ရဆိုတော့ဟို internet သုံးတဲ့ user heavy load မဖြစ်တဲ့အချိန်ကြည့်ပြတာများတော့ကျင်းတော့မရှိဘူးရတယ်ဟိုဟာ even HD 1080 quality ကြည့်လို့ကြည့်လို့ရတယ
်အဲ့လိုကြည့်လို့ရတယ်ဆိုတာကကိုယ်မှချိန်ထားတဲ့ internet line ကအထူးပေါ့နော်တကယ်ကိုကောင်းတဲ့ line တွေကိုအထူးချိန်ထားတာမျိုးကြောင့်လားဒါမှမဟုတ်ရင် internet line ရှိသမျှလူရိုင်းရဲ့အိမ်မှာကြည့်နိုင်တဲ့အနေထားပါလားရှင
်သူရဲ့ bandwidth ပေါ်တော့မူတည်တာပေါ့နော်ကျွန်တော်တတ်ထားတဲ့ဟာဆိုရင်ပုံမှန်တာမန်များသောအားဖြင့် internet ကောင်းကောင်းသုံးတဲ့ household တိုင်းမှာတတ်တဲ့ 2 meg ပေါ့သူတို့ခေါ်တော့ FTTH ပေါ့ fiber တက်ပြီးတော့ကျွန်တော်ကြည့်ရဆိုတော့ကြည့်လို့ရပါတယ်။ဒါပေမဲ့ဟိုဒီထက်ကောင်းတဲ့ဟာတွေလည်းပေါ်နေပါပြီ။ဒါပေမဲ့လည်းဟိုတင်းတင်းကြဲကြဲတော့မရသေးဘူးပေါ့နော်။ဆီလည်းချူချူတာတာတော့မရသေးဘူး။ဒါပေမဲ့ဒီထက်မြန်တဲ့ဟာတွေ service တွေလည်းရှိတယ်။ဒါပေမဲ့ကျွန်တော်တော့ပုံမှန် normal household သုံးတဲ့ဟာကိုတက်ပြီးတော့သုံးနေတာဆိုတော့အရှင်းပြပါတယ်
။အဲ့လိုမျိုးသုံးတဲ့ခါမှာရောအကုန်ကြားစရိတ်ကများလားရှင့်။
ကုန်ကြေးကြတော့ဟိုနိုင်ငံသားနဲ့ရှင်မယ်ဆိုရင်တော့ဟိုဈေးကြီးနေတော့မယ်ဒါပေမဲ့ဗမာပြည်မှာကတော့ကျွန်တော်တို့ဆိုရင်သိန်းခွဲလောက်ပေးရတယ်ဒီတကက်မရှိဘူးအဲ့ဒါကြတော့
online ပေါ်မှာရုပ်ရှင်တွေရုပ်သံ series တွေကို streaming လုပ်ပြီးတော့ဝယ်ကြည့်ငှားကြည့်နိုင်ဖို့အတွက် subscription account ဖွင့်ဖို့လိုပါတယ်အဲ့လိုဖွင့်ရင်ဘဏ်ကပြားနံပါတ်မဖြစ်မနေထည့်ပေးဖို့လည်းလိုပါတယ်ဒီအတွက်တော့မြန်မာနိုင်ငံကတချို့သူတွေအတွက်အခက်အခဲရှိနိုင်ပါတယ်နောက်အခုလိုမျိုးလာစင်ကြီးပေးကြီးနိုင်တဲ့ဆိုတဲ့သဘောတရားကိုအများသဘောပေါက်နိုင်ဖို့နည်းနည်းလေးအချိန်ဆောနေသေးတယ်လို့ IT ပညာရှင်ကိုရမ်းမြတ်အောင်ကမြင်ပါတယ်
။ဟိုအဓိကတော့ဒီလိုမျိုးဒီဟို subscription base ပေါ့နော် subscription ပုံစံမျိုးနဲ့လာစင် subscribe လို့ကြီးနိုင်တော့အကုန်လုံးကြီးပေါ့နော်သူ library မှာရှိနေတာတွေအကုန်လုံးသူတို့ပြီးကြတာဆိုတာဒါလည်း concept မျိုးတော့ဒီက general consumer အနေနဲ့ဆိုလို့ရှိရင်ဒီပေါ်နည်းနည်းလေးဆောနေလို့မလုပ်ရအဓိကဘာလဲဆိုတော့ဒီမှာက English movie တွေကို consume လုပ်တဲ့ဥစ္စာကများသောအားဖြင့်မျိုးဝယ်ရမတမျိုးတော့ရုပ်ရှင်ဥမှာဟိုကားတက်တင်လို့ရှင်သွားကြည့်ကြကျွန်တော်တို့တခုကတော့ဒီဟို pirated media ပေါ့နော်ဟိုလိုမျိုးခွေးဆိုင်ကြီးတွေပဲဝယ်ပြီးတော့ကြည့်ကြရတာဆက်ခါကျဒီ internet ပေါ်ကနေဒီမျိုးလာတဲ့ကြီးပြီးပြီးတဲ့ခါကျတော့ကြည့်လို့ရတယ်ပဲ concept မျိုးတော့ကျွန်တော်တကယ်နည်းနည်းလေးတော့ solid ဥမှာနေဒါပေမဲ့ဟိုအခြေအနေအချိန်တိုင်းတာတခုပါပဲဒီမှာရှိတဲ့ internet line နဲ့အရင်အထက်အများကြီးတိုးတက်လာတယ်အခုဒီမှာဆိုလို့ရှင်လေ Facebook သုံးတဲ့လူတွေပေါ့လေအများကြီးတိုးတက်လာဆိုတာအရင်အရင်နဲ့ရှင်းရလို့ရှင်ကမှဒီကောင်ကပြီးပြည့်လာကြီးကွာပါလေနော်ဆိုတော့ကျတော့ဟိုဒီအချိန်တိုင်းမဆိုသွားနိုင်မှာဆိုလို့ရှိရင်တော့ဟိုတိတ်တော့မဝေးတော့တဲ့ဟိုအချိန်မှာဆိုလို့ရှိရင်တော့ဒါကလည်းတော့ဒီလို relevant တော့ဖြစ်လာမှာဒါပေမဲ့လက်ရှိအချိန်ဒီမှာဆိုတော့နည်းနည်းလေး solid တယ်လို့ကျွန်တော်ရဲ့ personally မြင်နေပေါ့
internet line တွေအင်မတန်မြန်ဆန်နေတဲ့နိုင်ငံတွေမှာတော့ရုပ်ရှင်တွေသချင်းတွေကိုဓာတ်ရိုက် streaming လို့ကြည့်ရှုနားထောင်နေကြပါတယ်မြန်မာနိုင်ငံမှာ internet သုံးသူတွေအတော်လေးများတယ်ဆိုပေမဲ့အိမ်မှာ line ချိတ်သုံးကြတာထက်လက်ကင် smartphone တွေနဲ့သုံးနေကြသူကအများစုဖြစ်တော့ netflix ရဲ့ဝန်ဆောင်မှုကကျေပြတ်နိုင်ပါမလား
တခုပဲပေါ့နော်လက်ရှိမှာတော့ဒီမှာရှိတဲ့ဒီ operator တွေကသူတို့ဒီ internet service တွေပေးတာပေါ့ဒီ phone ဒီ mobile sim card တွေနဲ့ဒီလိုဆိုတော့အိမ်မှာပါတဲ့ဒီ package ပေါ့နော်ဒီလိုမျိုးဟို PSC ဆိုပြန်လဲပေါ့နော် package တွေဟာမျိုးဒီမှာကတော့ unlimited package လို့လက်ရှိမှာပေါ့ဒီ streaming service တွေဟာမျိုးကကြတော့ဒီ data consuming ကများမှာပေါ့နော်ကြည့်ရင်ကြည့်စလို့သူကများတဲ့အတွက်ကြောင့်မလို့ unlimited ဒါမှမဟုတ်လည်းတကယ်ကြီးတဲ့ဟို data package ပေါ့နော်အဲ့လိုဟာမျိုးပေးနိုင်မယ်ဆိုလို့ရှိရင်တော့consumer နဲ့ဆိုတော့ဒီဥစ္စာတုံးရတော့ပို့တော့တက်တက်တားစီမှာပေါ့မဟုတ်လို့ရှိရင်တော့ကိုကြည့်ရင်ကြည့်စလို့တော့ data charge ကပေးနေရမှာ
ပေါ့ broadband internet ဆက်သွယ်မှုမြန်လေ online ပေါ်ကဓာတ်ရိုက် streaming လို့ရုပ်ရှင်ကြည့်ဒါမှမဟုတ်သချင်းနှာချောင်းတဲ့အရေးအသွေးပိုကောင်းလေဖြစ်ပါတယ် YouTube ပေါ်ကဗီဒီယိုမျိုးတွေကိုတော့10မိနစ်စာအတွက်စားသွားတဲ့ data ကရေဘူးရအဖြစ် 4 megabyte ဒါမှမဟုတ်ရင် 5 megabyte လောက်ကုန်ကြပါတယ်တချင်းတက်တက်ပဲနားထောင်မယ်ဆိုရင်တော့10မိနစ်ကို 0.5 ကနေပြီးတော့ 1 megabyte လောက်ကုန်ပါတယ် Netflix ပေါ်ကရုပ်ရှင်ကားတွေကိုအရေးအသွေးကောင်းကောင်းနဲ့ကြည့်နိုင်ဖို့ဆိုရင်တော့ data ကဒီထက်အများကြီးကုန်မှာဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံက internet သုံးနေသူအများစုအတွက်အခက်အခဲရှိနိုင်တယ်လို့ကိုဆိုင်ကပြောပါတယ
် smartphone user အနေနဲ့ကတော့ကျွန်တော်အမြင် personal အမြင်ပြောရမယ်ဆိုရင်တော့ဒီ operator ကထားမှတ်ထားတဲ့ data gap ပေါ့နော် bandwidth နဲ့ဆိုရင်တော့ဟိုချောချောချူချူအိမ်မှာကြည့်နိုင်တဲ့ပုံစံမျိုးနဲ့ရှင်းမယ်ဆိုရင်တော့မကြည့်နိုင်လောက်ဘူးထင်ပါတယ်။ဟိုပုံမှန် YouTube video streaming လောက်ပဲရမယ်လို့ထင်တယ်။8K လောက်ရှိတဲ့ movie တစ်ခုလုံးကို stream လုပ်ပြီးကြည့်ဖို့ဆိုတာကတော့ mobile အနေနဲ့ဟိုခက်မယ်လို့ကျွန်တော်မြင်တယ်။နောက်ဒီဟာကြီးကို mobile ဖုန်းမှာကြည့်တာနဲ့ဒီ TV မှာကြည့်တာကပိုပြီးတော့အဆင်ပြေတယ်ပေါ့နော်။အဲလိုမျိုးဆိုတော့operator တွေကလည်းဒါကိုကြည့်ချိန်ပြီးတော့ဒါသူ service ပေးထားတယ်လို့ကျွန်တော်မြင်တာပေါ့
နိုင်ငံတကာမှာပို့ပြီးတော့လူသုံးများလာနေတဲ့ရုပ်သံ streaming ဝန်ဆောင်မှုလုပ်ငန်းတွေမြန်မာနိုင်ငံမှာပို့ပြီးတော့ကျေပြန့်တိုးတက်လာဖို့အောင်မြင်ဖို့အတွက်ဒီလုပ်ငန်းတွေဘက်ကရောဘယ်ကိစ္စတွေကိုဦးစားပေးလုပ်သင့်ပါသလဲ
အဲ့လိုမျိုး streaming တွေအောင်မြင်ဖို့ဆိုလို့ရှိရင်တော့ဒီအချက်ကတော့ payment ပေါ့နော်ဒီလိုဟာမျိုးတွေကဘယ်လိုဖြစ်ကြတော့ဒါ subscription ဆိုတော့ပတ်စံပေးပြီးတော့ဒါကြည့်ရမယ် premium service ဆိုတာမျိုးဆိုတော့ payment ကဒါတကယ်တမ်းဆိုလွယ်လွယ်ကူကူဖြစ်ရမှာတကူပေါ့နော်အကယ်ခဲနေရှိနေမှာဆိုလို့ရှိရင်ကြတော့ consumer တွေ့တော့ဒီ service provider တွေကဒါက no အခြေရှိမှာမဟုတ်ဘူးဒါ payment အနေနဲ့ access တွေကတကူပေါ့နော်နောက်တော့တကူကဒီ internet ပေါ့နော် internet ဒီလေဒီလေပို့ပြီးကောင်းလာမယ်အဲ့ဒါအပြင်မှာ landline ပေါ့နော်ဒီဒါကအခုလက်ရှိတော့ကျွန်တော် phone internet ပေါ်မှာ rely လုပ်နေရတော့ဒီလေဟို landline ပေါ့နော်အိမ်မှာရှိတဲ့ fixed line တွေနေလို့ internet တွေပို့ပြီးကောင်းလာမယ်ဆိုလို့ရှိရင်ဒါတွေကဒီနေ့မှာဆိုလို့ရှိရင်ဒါပို့ပြီးတော့ကြည့်လို့ရမှာပေါ့ဒီ last swing ကမျိုးနဲ့ကြည့်လို့ရတဲ့အမျိုးဆိုလို့ရှိရင်လည်းဒါပို့ပြီးတော့စဉ်းကြည့်မှာပေါ့
မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း130မှာသူတို့ရဲ့ streaming ဝန်ဆောင်မှုကိုတိုးချက်လိုက်ပြီလို့ Netflix အမှုဆောင်အရာရှိချုပ် Reed Hastings ကကြေညာခဲ့တော့ကဆိုရင်ကမ္ဘာတဝန်းရုပ်သံကွန်ရက်ကြီးဖြန့်လိုက်ပြီလို့ကိုပြောခဲ့တာဖြစ်ပါတယ်သူတို့ရဲ့ streaming ဝန်ဆောင်မှုကိုမြန်မာနိုင်ငံကရယူမယ်ဆိုရင်အခြေခံဝန်ဆောင်မှုအတွက်ပထမတစ်လကိုအခမဲ့ပေးပြီးတော့နောက်ပိုင်းတစ်လကို8ဒေါ်လာပေးရမှာဖြစ်ပါတယ်ရှင
်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့တက်တန့်ရောင်သတင်းလွှာဖြစ်တဲ့ကဘာတလွားကထင်းပေါ်ကြော်ကြားသူတွေနဲ့အမှုပညာရှင်အတိုင်းဝိုင်းကသတင်းတူတူထွားတွေကိုတင်ပြပေးပါမယ်မအီသန်တာကျော်ကစူးစီးတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့ဟောင်ကောင်ကကျင်းပနေတဲ့ fashion သတင်းပတ်မှာမြန်မာနိုင်ငံက fashion mary လဲပါဝင်ပြီးတော့ရှောက်တယ်ဆိုတဲ့သတင်းပြီးတော့နာမည်ကျော် eagles အဖွဲ့တွေက guitar သမား glen free ကွဲလွန်သွားတဲ့သတင်းဒီလိုမျိုးကမ္ဘာတလောကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုကြားကြရမှာပါဟောင်ကောင်ရဲ့ fashion သတင်းပတ်လို့ခေါ်တဲ့ဒီ show shop ပွဲတွေမှာတော့အာရှတဝိုင်းက fashion designer တွေပါဝင်ရှင်းပြခဲ့ပြီးတော့မြန်မာနိုင်ငံကရိုးရာဝတ်စုံကိုဝတ်ထားတဲ့ fashion မဲတချို့လဲရှောက်လမ်းပေါ်မှာတွေ့ရပါတယ်။ချင်းနဲ့ပိုးတယ်တွေအသားပေးပြီးတော့ပြတဲ့ fashion ပွဲကိုပုံမှန်စီစဉ်ပေးတဲ့နာမည်ကျော် fashion designer Maggie Chan ကဒီပွဲကိုစီစဉ်တာဖြစ်ပါတယ်။ဟောင်ကောင်နဲ့နယူးဇီလန်ကmodel တွေအပြင်မြန်မာနိုင်ငံကချိတ်လုံကြီးနဲ့ရိုးရော်ဝတ်စုံကိုအဓိကပွဲထုတ်ခဲ့တဲ့ဒီဇိုင်နာမတ်ချောစုလွင်နဲ့မတ်မေမြတ်ဝါဆိုတို့နှစ်ယောက်နဲ့ဒီပွဲမှာပါဝင်ခဲ့ကြတာပါဒီဇိုင်နာမတ်ချောစုလွင်ကအခုလိုပြောပါတယ်ရှင
်မြန်မာတို့မြန်မာနိုင်ငံမှာကဒီချိတ်ဒီဇိုင်းလေးတွေကိုကြားပါတော့အခုမြန်မာဝတ်တဲ့ချိတ်လုံတွေအဲ dress တွေမှာတင်ထားတဲ့ချိတ်ဒီဇိုင်းတွေကမြန်မာတို့ဂုံယူပြီးတော့မှဝတ်ကတယ်မြန်မာတို့ရဲ့ traditional design ဖြစ်ပါတော့အဲ့ဒါကိုဒီအနောက်တိုင်းဒီ image dress တွေပေါ်မှာမြန်မာတို့ကဒီဇိုင်းပြန်တင်ပြီးတော့အဓိကပြချင်တာဒီချိတ်ဒီဇိုင်းတွေပါ
ရှင်းမြန်မာမျိုးသမီးပုံပါတဲ့လုံချင်းနဲ့ရွှေကြည်တို့တွေနောက်ရိုးရာချိတ်လုံကြီးတွေကိုဝတ်စင်တဲ့ modernized tradition နဲ့မြန်မာဆိုပြီးတော့ model တွေရှောက်လမ်းပေါ်မှာရှောက်ပြခဲ့တာပါဟောင်ကောင် fashion သတင်းဘက်ကအာရှတဝန်းကဒီဇိုင်နာတွေသူတို့ဖန်တီးထားတဲ့ fashion design တွေကိုကဘာကိုပြသခွင့်ရတဲ့အခွင့်အလမ်းတစ်ခုဖြစ်နေသတ်မှတ်ထားတာပါဒီနေ့မြန်မာမျိုးသမီးရိုးရာဝတ်စုံတွေကိုကြော်ညာတဲ့ပွဲတစ်ခုလည်းဖြစ်ပါတယ်ဇန်နဝါရီလ18ရက်နေ့ကနေ21ရက်နေ့ထိဟောင်ကောင် convention center မှာပြသခဲ့တာဖြစ်ပါတယ်ရှင်ဇန်နဝါရီလ19ရက်နေ့ကဆွစ်ဇာလန်နိုင်ငံဒါဝုတ်မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးညီလာခံမှာတော့ဟောလိဝုဒ်ရုပ်ရှင်မင်းသားလီယိုနာໂດဒီကပရီယိုကသူ့ရဲ့ဥရုယာတီပြောင်းလဲမှုကိုဟန်တာရေးကြိုးပမ်းမှုတွေအတွက်ခရစ်စတယ်အဝေါ့ဒ်ဆုရရှိသွားပါတယ်။ ဒီခန်းနာဟာမင်းသားလီယိုနာໂດရဲ့အော်စကာဆုရွေးချယ်ခံထားရတဲ့ The Revenant ရုပ်ရှင်ကားကိုကြော်ညာတဲ့ခန်းနာလည်းဖြစ်ပါတယ်။သူနဲ့အတူနာမည်ကျော်တရုတ်မင်းသမီးယော်ချန်၊ဒိန်းမတ်နိုင်ငံကအနုပညာရှင်အိုလာဖာအယ်လစန်နဲ့ The Black Eyed Peas အဖွဲ့တွေကဝီလာယမ်တို့လည်းခရစ်စတယ်အဝေါ့ရရှိခဲ့ကြပါတယ်။The Revenant ရုပ်ရှင်က1820ပြည့်လွန်နှစ်တွေတုန်းကနေမြေသစ်မှာအခြေချနေထိုင်သူတယောက်ဝက်ဝံတကောင်ကိုက်ခံရပြီးတဲ့နောက်အသက်ရှင်အောင်လို့ဘလို့ခက်ခက်ခဲခဲရုန်းကန်ခဲ့လဲဆိုတာကိုရိုက်ကူးထားတာပါ။မင်းသားလီယိုနာໂດကရေနံနဲ့သဘာဝဓာတ်ငွေ့ကုန်နီကြီးတွေရဲ့လောဘကြောင့်လူသားတွေရဲ့အနာဂတ်ဖျက်ဆီးခံရတာမျိုးအဖြစ်ခံမှာမဟုတ်ဘူးလို့ပြောသွားပါရည်။စုပေးပွဲအခမ်းအနားမှာတော့ကဘာကျော်ချယ်လိုတရောပညာရှင်ရိုးရိုးမားကတိမုတ်ဖျော်ဖြေခဲ့သလိုနိုင်ငံတကာအမှုပညာရှင်တွေဝိုင်းဝန်းပြီးတော့တိခတ်ဖျော်ဖြေခဲ့ကြပါတယ်နမေကျော်အမေရိကန်ရော့ခ်ဒေဂီတာအဖွဲ့ Eagle ကိုကူရဲတီထောင်ခဲ့သူတူဖြစ်တဲ့ Glenn Frey ဟာတနင်္လာနေ့ကတော့အသက်68နှစ်အရွယ်မှာကွယ်လွန်သွားပါတယ်။အဆုတ်အေးဘက်ယောဂနဲ့အစင်းမြင့်ရောင်ယောဂအပါဝင်ယောဂတော်တော်များများကိုတပြိုင်နက်တည်းခန်းစားခဲ့ရပြီးတော့နယူးယောက်မြို့မှာကွယ်လွန်သွားတဲ့အကြောင်းကို Eagle's Guitar အဖွဲ့ရဲ့ website မှာဖော်ပြထားပါတယ်။ Eagle's Guitar အဖွဲ့ဟာ1980ပြည့်လွန်ကာတလာတွေအတွင်းမှာအကျော်ကြားဆုံးဒေဂီတာအဖွဲ့တစ်ခုဖြစ်ပါတယ်။ဒီဖွဲ့ကို Don Henley နဲ့ Glenn Frey တို့ပူးရဲပြီးတော့တည်ထောင်ခဲ့တာပါ။အဲ့ဒီအချိန်က Eagles ဖွဲ့ရဲ့အကြော်ကြားဆုံးသချင်းအများပြားကို Frey ကပူးရဲရေးသားခဲ့တာဖြစ်ပြီးတော့အဲ့ဒီထက်မှမြန်မာတွေအများပြားတိုက်နှစ်သက်တဲ့ Hotel California ပါပါတယ်။1980ပြည့်လွန်နှစ်ကအစတင်ဖွဲ့စည်းခဲ့တဲ့ Eagles State Guitar ဖွဲ့ဟာ1980ခုနှစ်မှာကွဲသွားခဲ့ကြပြီမလဲ။1994ခုနှစ်မှာပြန်ပြီးတော့ပေါင်းစည်းခဲ့တဲ့အဖွဲ့ဖြစ်ပါတယ်။ကမ္ဘာမှာလူတိုင်းအများဆုံးစင်မြင့်ဖျော်ဖြေပွဲတွေတင်ဆက်နိုင်ခဲ့တဲ့ဂီတာအဖွဲ့တစ်ခုလည်းဖြစ်ပါတယ်။ EAS အဖွဲ့ရဲ့ထင်ရှားတဲ့ Take It Easy တချင်ကိုလည်း Jackson Brown နဲ့ Glenn Frey တို့ပူးရဲပြီးတော့ရေးသားခဲ့တာပါ။ပြီးခဲ့တဲ့လကပဲ Washington မြို့တော် Kennedy Center မှာ EAS အဖွဲ့ဝိုင်းတော်သား၄ယောက်ဖြစ်တဲ့ Frey Henley, Joe Walsh နဲ့ Timothy B. Smith တို့ကိုဂုဏ်ပြုခဲ့ပါတယ်။ဒါမဲ့လေ free ရဲ့ကျမရဲ့အခြေအနေကြောင့်၄ရောက်စလုံးတော့ရောက်မလာခဲ့ကြပါဘူး။ Eagle စဖွဲ့ကို1998ခုနှစ်မှာတော့ Rock and Roll Hall of Fame စီးရင်မှာထင်ရှားသူတွေဖြစ်နေမှတ်ကြောက်တင်ခဲ့ပါတယ်ရှင်။ဒီတက်တော့ရတဲ့နော်အစီအစဉ်ကို Radio မှာအပတ်စဉ်တင်းနှလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have
my own jet. တတန်ရောင်သတင်းလွှာကိုနားဆင်ကြရတာပါ။အခုဆက်လက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကုရဘသူယုံကြည်ရအစီအစဉ်မှာဓမ္မနိပြစာရေးဆရာမရှင်ငိမ့်ရှင်ကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရပါမယ်။မမူးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်။ဒီနေ့ကတော့ဒီနေ့ကတမီးကြောင့်ဒီနေ့ကြောင့်ဒီနေ့ကြောင့်အဲ့တော့ဒီနေ့ဦးကြီးရောင်းကြဖို့ရည်ရည်လိုအပ်တယ်လို့ကျွန်မယုံကြည်ပါတယ်။ဒါကြောင့်မို့လို့တချို့ဓမ္မတော့ပြည်ကျွန်မကိုဖိတ်ခေါ်တဲ့ဝယ်လို့ရမှလည်းမတူဘူးဥပါကြီးဆိုတဲ့ကောင်းကင်ကြီးနဲ့ကျွန်မဟောပြခဲ့ပါတယ်။ဒီနေ့ကရှင်မှုတက်တော့ပြောနေကြတာပဲ။ကြီးကြကြတယ်အောင်မြင်မှုတက်လည်းကြီးကြကြတယ်။ဥစ္စာပစ္စည်းတွေစူးစမ်းမှုတက်လည်းကြီးကြကြတယ်။အဲ့ဒီမဲ့တကယ်ကြည့်ကြတဲ့ဒီဘုတ်ကြတော့ကျူးကျင်းရှင်တဲ့လူတွေကပြည့်စုံနေပါလေ။အဲ့တည်းလူစတိပြည့်ကျင်လို့ကျွန်မမသိခင်အင်းဥပါကြီးဆိုတဲ့ဆောက်ကလေးကိုလည်းရှင်းပြခဲ့ပါလေ။ကျွန်မအရှင်ဆုံးကကျွန်မအတန်ကြည်လန်းပေါ်တော့အဲ့ဒီမှာအတန်ချင်းကမှစီးပြီးပြီးသားတို့ဖြစ်နေလို့လုပ်ခဲ့ပါလေ။ဉာဏ်ရရပြီးတဲ့အခါမှာတော့လုံးဝရဲ့အထူးထောင်းကြီးကနေစက်တာရစက်တာကြောင့်ရှောက်ခင်းနဲ့ဒီမှလမ်းကြောင်းပေါ်ကိုရှိခဲ့ပါလေ။တရားအထုပ်ပြတယ်လို့အပြီးကမှဝိသကိမတူကိုလည်းလိလာပြင်ခဲ့ပါလေ။နောက်ပြီးတော့ပြန်လည်းပြုချပြီးတော့ဒီမှကျွန်တော်ပြန်ကြည့်ခဲ့တာပေါ့နော်။နောက်တစ်ခါလူမျိုးနိုင်ငံရှိတဲ့ကြည်တရားရှိနေတယ်လေ။ကိုယ်ရင်ကျင့်ပြီးတော့တစ်ဆင့်ပြန်ပြုချသမထနာရှိရဖြစ်ခဲ့ပါလေ
ဒီလိုဆိုင်ရင်ထင်ရမှာကဗုဒ္ဓသာသနာ့ဘိတ်တိတ်ကိုတွေ့ရပြီးတော့ဒီဗုဒ္ဓဓမ္မပြေရတဲ့အထိအရိယတိသာသနာကိုရှင်းလင်းပြနေဖြစ်ပါလေ။ဒါကြောင့်လေဆိုတော့ရသော်ဖျားရဲ့ဟောကြားခဲ့တဲ့တရားတော်တွေကအချိန်ကာလမီမြေရံကိုမှန်ကန်နေတဲ့ဂျေဂါရှေစုတွေဖြစ်နေလို့ပါပဲ။အရိယတိဓမ္မကောင်နဲ့မြည့်တဲ့ပရိပတ်တိဓမ္မကောင်နဲ့ပရိဝေရဆိုတဲ့လက်ဖွဲ့မိကောင်ကိုဆက်ရုံနဲ့နေလို့ရှင်ရှင်းပြသစာကျွန်မပြလာခဲ့ပါတယ်။ဘောဂရဏီနဲ့ကျုံနေတဲ့ပြလာတဲ့အပြေဝင်လေးဒီတရားတွေကဒါအီးအောင်လို့ရင်းပြနေတာကိုလေကိုပြီးအသိရှိခံစားနိုင်ရပါတယ်။အဲ့လိုဒီမှာလမ်းညောင်းမှရှောင်နေနေတဲ့တစ်ခါတလေကျတော့ဒီဆောင်မလေးတွေအပြားလေးရှားကြီးလေးတွေရှိတာဖြစ်ခဲ့ပါတယ်။ဒီမှာရှိတဲ့အပြေလေးတွေကိုကျွန်မပုံကိုယ်ကိုလေးညှို့ဝေးပေးခြင်းနဲ့ဒီညာနေပါပြီ။ဆန်နေရှင်ဒီမှာဖော်ပြခဲ့တဲ့အဲ့ဒီစာကြည့်လေးတွေကိုပရိယတ်တိအတ္တိတရားနဲ့ပရိပတ်တိအကျင့်တရားနဲ့ဆက်ပြီးတော့ပေါ်ထွက်လာတဲ့စာကြည့်တွေဖြစ်လို့နှစ်ဆင့်တစ်ခိုင်းဆိုတဲ့နာမည်နဲ့မြတ်တန်ကြီးရဘောကဒီနှစ်တန်ကိုလည်းဆက်ထူစေပါလိမ့်။နောက်တစ်ခါအเจ้าမျိုးကြောင့်စိတ်ဓာတ်မွေးနိုင်တဲ့ပုဂ္ဂိုလ်တွေအတွက်အိမ်မန်ကြီးအလုံးလုံးရင်းနဲ့ဒီတရားတွေကိုစနစ်တကျကျင့်ရအောင်လို့ဒေရီမှုအများကြီးဆရာတကြီးတရားရှိနေတယ်။ခလေးချင်းချင်းကိုချချက်ကလည်းစီရီခွေနဲ့တွဲပြီးတော့စာအုပ်ထုတ်ခဲ့ပြီးပါလေ။ဒါကြတော့ကျွန်မမြတ်စွာဘုရားကိုပြန်ပြီးတော့ကျေးဇူးဆက်ပြရပါ။ဒါကြောင့်မလို့တရားတွေကတရားကတတ်ရုပ်ကြီးကတတ်ရည်လို့စမမဲဟာမဟုတ်ခင်နဲ့တွဲပြီးတော့စုံစမ်းလို့ရတယ်။ဒုက္ခမှာကျုံရတဲ့လောကကြီးကိုလည်းဒီတရားတွေကိုရင်ဆိုင်ပြီးတော့ရောက်ကြကြီးမှာတောင်းတနေရကအလောက်ရှင်ပြနေတဲ့ဒီလိုဖြစ်ဖြစ်ခြင်းနဲ့ခြေညာနဲ့ကြီးတာကြတာဖြစ်ပါလေ။တကယ့်ချမ်းသာဖြစ်စွာဘုရားဟောကြားထားတဲ့တရားတွေနဲ့မှာအတိအကျပါပြီးသားပါပဲ။အလေးကိုကြည့်ကြည့်ကြည့်ပါလား
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဗမို့ဖြူတင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းတင်ချုပ်ကိုမှတ်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်
စင်းရဆွရတဲ့တိုက်ခတ်တွေအကြားငငိဆွနေဘဲကိုလာမဲ့တောက်ကြနေကြရင်ဂျနီဗာမြို့မှာစတင်နိုင်မှုမျှော်လင့်တယ်လို့စီးရနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ဆွနေဘဲတရားဖို့အတွက်ဖိတ်စာတွေကိုမနေ့ပြန်အင်္ဂါနေ့မှာပေးပို့သွားမယ်လို့အထူးကိုယ်စားလှယ်စတီဖန်တီမစ္စတူရာကပြောပါတယ်။ဒီဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့တနင်္လာနေ့ဆွနေဘဲတွေစနိုင်ဖို့ကုလသမဂ္ဂကလိုလားခဲ့ပေမဲ့လို့ဆွနေဘဲကိုဘယ်သူတွေကိုဖိတ်ကြားမလဲဆိုတဲ့အပေါ်မှာသဘောထားကွဲလဲတာကြောင့်မို့လို့ကျင်းပမဲ့အချိန်နှောင့်နှေးနေကြတာပါရှင်။အကျံဖက်အဖွဲ့ချိန်မုံရေးဥဆောင်တဲ့ညွန့်ပေါင်းဖွဲ့မှာပါဝင်နေတဲ့နိုင်ငံတွေကိုချင်းချောက်ထားတဲ့ဒီ IS အဖွဲ့ရဲ့ဗီဒီယိုခွေတစ်ခုကိုဒီ IS ကနေပြီးတော့ထုတ်ပြန်လိုက်ပေမဲ့လို့ပြည်သူနိုင်ငံအနေနဲ့ကတော့အကျံဖက်လှူရှာမှုလုပ်ငန်းတွေကိုနောက်ဆုံးမှမဟုတ်ဘူးလို့ပြည်သူသမ္မတ François Hollande ကပြောဆိုလိုက်ပါတယ်။အကျံဖက်လှူရှာမှုချိန်မုံရေးပြည်သူရဲ့လှူဆောင်မှုတွေကိုဘယ်လိုအရာမျိုးချင်းချောက်မှုမျိုးကမှမဟန့်တားနိုင်ဘူးလို့သူရဲ့ဒီအိန္ဒိယနိုင်ငံခီးစဉ်ဒုတိယနေ့ဖြစ်တဲ့ဒီနေ့ New Delhi မြို့မှာ Mr. Onlong ကပြောဆိုသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကပြည်ထောင်နိုင်ငံပါရီမြို့မှာလူတွေအများပြားတည်ကြည်ခဲ့ရတဲ့တိုက်ခိုက်မှုမှာပါဝင်တဲ့ဘာသာရေးအစိုးရ၉ဦးရဲ့အကြောင်းကိုဒီဗီဒီယိုထဲမှာဖော်ပြထားတာပါရှင်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့ဒီနေ့နေပြီးတော့ဘင်းအောင်ရှိတာခမ်းမဆောင်မှာတွေ့ဆုံဆွေးနွေးကြပါတယ်။ဒီနေ့မိုးလယ်၂နာရီကနေ၄နာရီအထိ၂နာရီကြာတွေ့ဆုံကြတာပါ။ယူကောက်ပွဲလွန်ကာလအပြအသွင်ကူးပြောင်းမှုနဲ့တင်းငယ်အေဂျင်စီကိစ္စအနောက်လွှတ်တော်နဲ့ပတ်သက်တဲ့ကိစ္စတွေအစိုးရသိဖွဲ့စည်းဆိုင်ရာကိစ္စနဲ့တနိုင်ငံလုံးအဖြစ်ကရစရေး NC စာချုပ်သဘောတူလက်မှတ်ရေးထိုးပြီးနောက်ပိုင်းသာဝရငြိမ်းချမ်းရေးရဖို့ဆက်ပြီးတော့ဆောင်ရွက်သွားမယ့်ကိစ္စရပ်တွေကိုဆွေးနွေးကြတယ်လို့ဒီတက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ရှင်
။တင်ပြတင်ချုပ်ကိုမှကွန်ပျူတာကတင်ညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမှတင်ကြီးထိုက်ဖြစ်ပြီး engineer ကတော့ Bill Baba ဖြစ်ပါတယ်။ View American တင်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ line to meter 24.25 51နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ။
This program has come to you from the Voice of America, Washington.